သာသနာတော်နှစ်2554ခုနှစ်ကောဇာတက္ကရာ1382ခုနှစ်နတ်တော်လာဆန်း6ရက်2010ခုနှစ်ဒီဇင်ဘာ12ရက်ရန်ကုန်တိုင်းဒေသကြီးမြရန်ကုန်းမြို့နယ်သာသနာရေးဝန်ကြီးဌာနသာသနာတော်ထွန်းကားပြန်ပွားရေးဦးစီးဌာနသံဃုတိရိဗိဗ္ဗံတော်တွင်စင်ကျင့်ပါပြုလို့အသည့်ဓမ္မသဘင်အခမ်းအနား၌မင်္ဂလာတောင်ညွတ်မြို့နယ်မင်္ဂလာစီအနန္တ၅ပါးဥထိတ်ထားလျက်ဘုရားမိဘဆွေမျိုးများနှင့်ဥဒေဆုံးတို့အားရည်စူး၍ဒေါ်လခင်မိသားစုကိုကျော်သိန်းစေဆိုင်ဤအမတဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်တော်ပါရယနာဒေသနာအပိုင်း၅ဒေါတကဤအမေကိုဖြစ်ဆိုခြင်းအကြောင်းတရားဒေသနာတော်ဒီကနေ့ညဓမ္မသဘင်ခန္ဓာကိုရှင်ဘုန်းတော်သခင်ရှင်တော်မြတ်ဘုရားဤမဟာကရုဏာကုံကိုအာယုံပြုကာတိကျူဖတ်ဆိုအပ်တော်ဝန္ဒနာပနာမအတိတကထာကိုရွတ်ဆိုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောဂပဂောတိဟိပိယပမေယံကာလံကရုဏောတိဒုက္ခရာလိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတတ္တယောနာထောဝိနိယအမြာစွာတတဝါဣသံသာစီပါလူလာတောင်းတကုံပုံခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပဂောတိဟိပိဂရေကဘာအရေအတွက်သင်္ချာတို့ဖြင့်တော်လဲအဘယ်မယံရေတွင်တိုင်းတာဖော်ပြခြင်းငါမစွမ်းနိုင်ပါသောကာလလေးအသင်ချေသိနေကဘာရှိကြသောကာလပတ်လုံးလောကဟိတယတ္တလောကဤအကျိုးစီးပွားအလုံးလားအနိဒုက္ခရောနိဥ္ဇာတဲ့ချက်လက်အင်္ဂါမေတ္တာကြီးမှသမိတာနှင့်တထာဇနေဆွန်ရင်းကြီးဟုစတိထဘွယ်ငါသည်အစုအလုံးခိုင်းရင်တော်မူတော်ကုန်ကရုဏောဘုရားဖြစ်ရန်ဤတန်ကျုပ်ကိုအထုတော်မူရသည်ဖြစ်၏ခေရဏချင်းမျက်လုံးအတ္တဆောင်တဲ့လူလုံးစေဝံကိုရောဤပြမဉ္စံတို့ကတော်ဘဝတဏ္ဍချင်းခမများစွာရောက်တော်မူကြရအရှာလေမဟာကရုဏိကတ္တတ္တဝါများယဝေတကတုတနာချေခေမဟာကရုဏာရှင်ဖြစ်တော်မူသောကတ္တနာထသဝိနိယများစွာတတ္တဝါဤသံသာစီပါလူလာတောင်းတကုံပုံခါသဖြင့်နာထအမြညာထွေရှင်တော်မြတ်ဖရာအားနမောယုတိပြောင်းပြောင်းမှန်ကိုလျော၍ကရောယုကျူရှိခိုးခြင်းသည်အထဘဝတုဆင်းရဲမဲ့သွေးဖြစ်ပါစေတည်းတည်းပါရဏဒေသနာမှာ၅ရောက်မြောက်မိမိရဲ့ရင်တဲ့ရှင်တွင်တန်လျာကိုမြတ်စွာဘုရားအားတယောက်ထားခွင့်ရတဲ့ပုဂ္ဂိုလ်ကဒေါတကပုံနာဒေါတကယသေလို့ခေါ်တယ်သာဝေကျမ်းကမှာတော့မာနဝဆိုတဲ့အသုံးကိုသုံးတယ်မာနဝဆိုတာတတ္တဝါကိုလည်းမာနဝလို့ခေါ်တာပဲလူငယ်လူရွယ်တွေကိုလည်းမာနဝလို့ခေါ်တယ်ဒီပုဂ္ဂိုလ်တွေကတကယ်တော့လူငယ်လူရွယ်အစ်စ်မဟုတ်တော့ဘူးပေါ့ဆရာကြီးရဲ့လက်ထောက်တပည့်တွေဘာဝရီပုံနာကြီးကအသက်120ရှိနေပြီသူရဲ့လက်ထောက်တပည့်တွေပညာဓာတ်တွေသို့တော်လည်းပဲမာနဝဆိုတဲ့နာမည်နဲ့ပဲသူတို့ကို
စာပေကျမ်းကမှမှတ်တမ်းတင်ထားတဲ့ဒေါတကမာနဝပု္ပ္ပစာလို့တခြားပါဠိတော်တွေရောက်တဲ့အခါကျတော့ဒေါတကပညာလို့ဒီလိုသုံးတယ်သူတို့မေးခွန်းနေပေါ့အဲ့လိုပါရယနာဒေသနာနဲ့ပတ်သက်ပြီးတော့ယသောဗျာကိုလျောက်ထားမေးခွင့်ရကြတယ်အလုံး16ရာရှိကောင်းဆောင်16ရာကမေးကြတာ၄ရောက်သောပုဂ္ဂိုလ်တွေရဲ့မေးခွန်းနဲ့အဖြေတွေကိုဟောကြားလို့ပြီးပြီဒီကနေ့ည5ရောက်မြောက်ဖြစ်တဲ့ဒေါတကရဲ့အမေးကိုယသောဗျာဘယ်လိုဖြေတယ်ဆိုတာမှတ်သားနိုင်ကြရမှာဖြစ်တယ်ပေါ့မေးခွန်းလို့ဆိုပေမဲ့လို့သူလျှောက်ထားတဲ့ဇာတ်ရည်ဟာပထမဆုံးမေးခွန်းရတဲ့အစိတာတို့လို့မဟုတ်ဘူးပထမဆုံးမေးခွန်းရတဲ့အစိတာတို့ကဒုက္ခဆိုတာဘာကြောင့်ဖြစ်လာရသလဲဒုက္ခဆိုတာဘယ်ကစလာတာလဲဆိုတဲ့မေးခွန်းမျိုးမေးတယ်အခုဒေါနကကတော့အဲ့လိုမျိုးမမေးတော့ဘူးသူကမြတ်စွာဘုရားကိုလျှောက်ထားတောင်းပန်တဲ့သဘောနိဗ္ဗာန်ရောက်ကြောင်းတရားကိုသူဟောပါဆိုတဲ့အနေထားမျိုးတည့်ရဲ့မေခွန်းကြီးတွေမေးတာမဟုတ်တော့သို့တော်စာပေကျမ်းကမှတိလူရည်နဲ့လျှောက်ထားတာမှတ်သမျှမေခွန်းလိုပဲသုံးတဲ့သဘောရှိတယ်ပေါ့ဒါကြောင့်မလို့ဒီပါရယဏသုတ်တံမှာနာသမျှတွေကိုအလုံးမေခွန်းအမေပု္ပ္ပစာပြဒနာများကိုဖြေဆိုခြင်းလို့ပဲဒီလိုပဲကောင်းစဉ်တာဒီကနေ့ဒေါတကဆိုတဲ့ဘာရောက်ရောက်ပုဂ္ဂိုလ်ကယသောဗျာကိုသူကမေးခွန်းမေးတယ်ဘုရင်ကျမ်းမှာလာတဲ့သူနဲ့ပတ်သက်တဲ့ခါထားပုံပေါင်းက10ပုံရှိတယ်အမေရဲ့အဖြေရဲ့ယသောဗျာကဖြေဆိုခြင်းနဲ့ဟောကြားတဲ့ဟာလေဘုရားတို့တွေနိဗ္ဗာန်ရောက်ကြောင်းတရားနဲ့ပတ်သက်ပြီးတော့တိတ်ပြီးတော့ထူးထူးခြားခြားရှိတာမဟုတ်ဘူးယသောဗျာရှင်လေမဟာသတိပ္ပဏသုံးပါဟောလိုက်တယ်ဧကယနောအယံဘိက္ခဝေမက်ကောဒါတလနဲ့ပဲဘုရားရှင်ရဲ့နိဗ္ဗာန်သွားတဲ့ဒီလမ်းအပေါင်းနောက်ဆုံးဒုက္ခတွေဆုံးသက်တဲ့နိဗ္ဗာန်ကိုသွားခြင်းဒီတလမ်းနဲ့ရှိတယ်။ဒါကြောင့်မို့လို့ဆန်းဆန်းပြားပြားလမ်းမြောင်တွေလမ်းမွာတွေလမ်းမွာစရာတွေကမှမရှိဘူး။အတော်တော်ရိုးစင်ချောင်းပတ်တဲ့လမ်းကြီးပဲ။အဲဒီရိုးစင်ချောင်းပတ်တဲ့လမ်းဆိုတာတခြားပြောတာမဟုတ်ဘူး။ဘယ်လိုဖြစ်ပါအချက်တရားပဲပြောတာ
။
အဲ့တော့လူကြီးကနိဗ္ဗာန်အကြောင်းကိုကြံတွေးပြီးတော့ဘုလိုလိုဒီလိုလိုဟိုကကောင်းတယ်တရားကောင်းတယ်ဖြစ်နေကြတယ်တကယ်တော့မဂ္ဂင်၈ပါးအကျင့်တရားပဲမှန်ပါဗျာမြတ်ဝိနည်းကမှလည်းနိဗ္ဗာန်ရောက်ကြောင်းတရားဟောတယ်နိဗ္ဗာန်ရောက်ကြောင်းကမ္မထန်ချက်စည်တွေကိုဟောပြတဲ့တရားရိပ်တာတွေများစွာရှိအဲ့လိုမြတ်စွာရှိတဲ့အခါမှာခေါင်းဆောင်လုပ်တဲ့ဆရာတော်ဘုရားကြီးတွေကိုအမိတက်ပြီးတော့ဗာရိတ်သားညာရိတ်သားနဲ့ဒီလိုပြောကြအမိနာမတွေဒီလိုကွဲပြားခြားနားမှုပြောတော်လဲပဲအားလုံးဟာဘယ်လမ်းကသွားရတော့ဆိုမင်းရဲ့ချက်ကလမ်းကသွားတာချင်းပါဘု
ရ
ားနာမည်ရင်းဆိုင်မှုတွေ၄ပဲတွေသာများနေတာဒါကတော့ဆရာကိုဂုံပြုတဲ့အနေနဲ့ခေါ်တဲ့သဘောတွေပဲပေါ့သို့တော့နိဗ္ဗာန်ရောက်ကြောင်းလမ်းဟာဘယ်ရိတ်တာကပဲဟောဟောဘယ်ဆရာတော်ကပဲဟောဟောဒီလမ်းပဲဒီလမ်းကလွဲပြီးတော့နိဗ္ဗာန်ရောက်ကြောင်းတရားမရှိဘူးလို့သူတို့မှတ်အောင
်
ဘာဖြစ်လို့ပြောရလဲလို့ဆိုရင်မြတ်စွာဘုရားကနောက်ဆုံးအတော့80အရွယ်ရောက်လို့ပြိဋိဘံပြုတော့မဲ့ အာရိပြတ်လို့ပြိဋိဘံပြုတော်မဲ့ညောင်ဆောင်မှာလဲလျောင်းနေတဲ့အချိန်ချိန်ပိုင်းလာလို့တော့တဲ့အချိန်မှာသက်သောမြတ်စီလာပြီးနောက်ဆုံးတပည့်ခံတဲ့ပုဂ္ဂိုလ်ကတော့အလုံးသိတဲ့အတိုင်းသူပတ္တဆိုတဲ့ပြလိုက်ပါပါဘုရားအဲ့ဒီသူပတ္တဆိုတဲ့ပြပိုက်ကြီးကဂေါရမဘုရားအလွန်ကြော်ကြားတဲ့ဒီကနေ့ပဲပြိဋိဘံဆန်တော်မယ်ဒီစားရှိရသွားမေးဦးမှာတော့အကြမ်းမမေးလို့ရဘူးဆိုရင်ကနောက်တရနေလိမ့်မယ်။တော့ပြအောင်သွားမယ်ဆိုပြီးတော့မြတ်စွာဘုရားအသေးအတန်ဖြစ်နေတဲ့အချိန်တို့ဒီလိုပြောမှာပေါ့နော်
။မှန်ပါပါဘုရား။
အဲ့ဒီအချိန်မှာဘုရားစီမေးခြင်းလို့ဆိုတဲ့လူကရောက်လာသေးတာ။မှန
်
ပါပါ။ရောက်လာတော့မြတ်စွာဘုရားရဲ့ဒီအလုတ်ဒေရှင်အနန္ဒာဘုရားကိုတောင်းယူဆောင်းလျှောက်ပြီးတဲ့ညီတော်အနန္ဒာကလက်ခံမမေးချင်ပါနဲ့ဘုရားအားသာတားနေနေပြီ။နောက်ပြီးတော့မနှောက်ရှက်ပါနဲ့မညှင်းဆဲပါနဲ့ဟုတ်တော့ဟုတ်တာပဲဒါဘုမာအမတမယောဂဝေဒနာတီးထံလို့အပြတ်နေတဲ့ပုဂ္ဂိုလ်တရားကိုလာပြီးတော့ကိုတီးချင်လို့မေးတယ်ဆိုတော့တာမန်တွင်းနဲ့တွင်းမယ်ဆိုရင်ရက်ဆက်ရရောက်တာပေါ့
။ဟုတ်ပါဘူးဗျာ။
ကိုတိကျနာကိုရှေ့တန်းတက်ပြီးတော့လာမေးတော့ဘာကြောင့်ဝေရှန္နနာလက်မခံဘူးမမေးပါနဲ့တဲ့သစ္စာပြာသိပ်ပင်မနေပြီတဲ့မနှိမ့်ဆက်ပါနဲ့မင်းတို့နှိမ့်ဆက်ခဲ့တာများပါပြီပေါ့သူတို့ကတည်ပြီးတော့ဟိုမေးဒီမေးဒီလိုနှိမ့်ဆက်တာတွေအများကြီးပဲလေ
တ
က်စကားလို့ဆိုရင်ခရယခဏမြတ်စွာဘုရားကိုခနဲ့တက်တက်ပြောတာတွေနဲ့ပြောခံရတာပဲမြတ်စွာဘုရ
ား
အဲ့လိုလက်စက်ကတော့များလာပြီဒီအချိန်မှာတော့မင်းတို့မနှောက်ရှက်ပါနဲ့တော့လို့ပြောတာကိုမြတ်စွာဘုရားကြားသွားတယ်ကြားသွားတော့အနန္တသူသိကျင်တာမေးသူမေးပါစေလွတ်လိုက်ပါမြတ်စွာဘုရားရဲ့မဟာကရုဏာနော
်
သူငါ့ကိုနှိမ့်ဆက်တာမဟုတ်ပါဘူးသူသိကျင်တာလေးမေးပါစေဘာဖြစ်လို့လို့ဆိုမြတ်စွာဘုရားကဒီလာရန်ကိုကသူနဲ့တွေ့ဖို့ရည်ရွယ်ချက်ရှိအဲ့တော့လို့ခွင့်ပြုလိုက်တော့သူဘာမေးလို့ဆိုရှင်ဇာတဲ့ဖះလို့အမိခံနေကြတဲ့ဖះလို့အမိခံတယ်ဆိုတာသမ္ပိတဉာဏ်ကြီးကိုရတယ်လို့အမိခံထားကြတဲ့ဆရာကြီး6ယောက်သူဝန်ခံတဲ့အတိုင်းဟုတ်တယ်လားမဟုတ်ဘူးလားအဲ့ဒီမိကောင်မေးတော့မြတ်စွာဘုရားကသူဘာတာမင်းဒါလေးမေးဦးနေတဲ့အချက်ကြီးရှိဘူးလေသူကသူဟုတ်ချင်ဟုတ်မဟုတ်ချင်နေမင်းဒါလေးမစင်းစားနဲ့ငါပြောမယ်တဲ့မဂ္ဂင်၈ပါးမရှိတဲ့သာသနာမဂ္ဂင်၈ပါးမပါတဲ့လမ်းစဉ်ဟာဘယ်တော့မှ၄ပါးရောက်ကြောင်းလမ်းစဉ်မဟုတ်ဘူးလေမှန်ပါဘူးခင
်
ဗျာမဂ္ဂင်၈ပါးအခြင်းကိုကျင့်နိုင်မှသောတပန်ဆိုတာဖြစ်နိုင်တယ်တခရကံဆိုတာဖြစ်နိုင်တယ်အနာကံဆိုတာဖြစ်နိုင်တယ်ယန္တာဆိုတာဖြစ်နိုင်တယ်မဂ္ဂင်၈ပါးအခြင်းမပါတဲ့သာသနာဟာဒီလိုအဆင်ရှိတဲ့ညာမျိုးဘယ်တော့မှမပေါ်နိုင်ဘူးမင်းသေးသေးချာချာမှတ်ထားပါဘုရ
ား
အဲ့ဒီမဂ္ဂင်၈ပါးအကျင့်တရားဆိုတာမက္ခဆိုတဲ့စကလုံးနဲ့မက္ခဆိုတာလမ်းပဲဝေးပဲဒါကြောင့်မက္ခကိုအင်္ဂလိပ်လိုပြန်ရင် path လို့ပြန်နိဗ္ဗာန်သွားဖို့လမ်းပဲ a path to နိဗ္ဗာန်နိဗ္ဗာန်သွားတဲ့လမ်းအဲ့ဒီပတ်ဆိုတာကိုဗာနဲ့တိဆောက်ထားတာတော့ဆိုလို့ရှိရင်တမ္မာဒေတိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝတမ္မာဝါမတမ္မာတတိတမ္မာသမာဓိဆိုတဲ့ဒီရှင်မျိုးနဲ့တိဆောက်ဖွဲ့စည်းထားတာအဲ့ဒီရှင်မျိုးကိုကုသလမှာဖြစ်အောင်လုပ်တယ်တိုးတက်လောင်လုပ်တယ်ဆိုင်လိမ့်မတ်တဲ့ပွားများအထုတ်တယ်ဆိုတဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်သွားနေတဲ့ပုဂ္ဂိုလ်နိဗ္ဗာန်လမ်းကြောင်းကိုရှောင်လန်းနေတဲ့ပုဂ္ဂိုလ်တဏှာဖြင့်ပြောမယ်ဆိုရင်နိဗ္ဗာန်သွားတဲ့ရင်ပေါ်မှာစီးနေတဲ့ပုဂ္ဂိုလ်လို့ဒီလိုပြောလို့ရတယ်။မှန်ပါပ
ါ
ဗျာ။ဒါတော့ကိုယ်တိုင်းတာနဲ့ကိုယ်ပဲပေါ့။မှန်ပါပါဗျာ
။
တမာဒိဋ္ဌိတမာသင်္ကပ္ပစတဲ့ဒီလူရဲ့တဏှာမှာရှိတဲ့ဟာ different level different degree ရှိတာပေါ့။မှန်ပါပါဗျာ
။
အဲ့တော့အစင်တမ်းမမြင်သေးရင်မမြင်တဲ့အတိုင်းတာမြင်ပြီဆိုတဲ့အချိန်ကျတော့မြင်တဲ့အတိုင်းတာလိုက်သွားတာပေါ့။ဆိုပါစို့ပြောမယ်ဆိုရင်သောတပတ္တိမက်ဆိုတာဘာခေါ်တာတုံးလို့ပြောလို့ရှိရင်ဟောဒီမဂ္ဂင်၈ပါးပဲ အဲ့ဒီမဂ္ဂင်၈ပါးဟာတဂရဂမိအဆက်ရောက်တဲ့အဆင့်ရောက်တဲ့အခါကျတော့ဒီဂရီကသောတပတ္တိမက်လို့ဖွဲ့စည်းထားတဲ့မဂ္ဂင်၈ပါးတဲ့တဂရဂမိမက်လို့ဖွဲ့စည်းလိုက်တဲ့မဂ္ဂင်၈ပါးကပို့ပြီးတော့အာကောင်းတယ်။မှန်ပါဗျာ။တခါအနာဂမိမက်လို့ခေါ်လိုက်တဲ့မဂ္ဂင်၈ပါးပို့အာကောင်းများ။မှန်ပါဗျာ။အရတ္တမက်လို့ခေါ်လိုက်တဲ့မဂ္ဂင်၈ပါးကျတော့အာအပြည့်ဆုံးအစွမ်းထက်ဆုံးမဂ္ဂင်ဖြစ်ပါတယ်။မှန်ပါဗျာ။အဲ့ဒီမဂ္ဂင်တွေကဘယ်ချိန်ကစတော့ဆိုတော့ဝိပဿနာဉာဏ်စဖြစ်လာတဲ့အချိန်ကလေးကဒါစလာတယ်လို့ဒီလိုပြောရမှာပေါ့။မှန်ပါဗျာ။ဒါကြောင့်ဝိပဿနာကိုပုပ္ပဘာကမက်လို့လည်းခေါ်တယ်။ပုပ္ပကဘာကမက်။ပုပ္ပဘာကမက်ဆိုတာမက်ရဲ့ရှေ့ပိုင်းမှာမက်စိတ်ဖူစိတ်ရဲ့ရှေ့ပိုင်းမှာဖြစ်တဲ့ဒီမက်ကရှင်ပါကိုပုပ္ပဘာကမက်လို့ပြောတာ။မှန်ပါဗျာ။အဲ့တော့မက်ကဆိုတာဒီရှိခုကိုပေါင်းပြီးတော့ခေါ်လိုက်တဲ့နာမည်သာဖြစ်တယ်။unity of eight four factor ပေါ့အဲ unity of eight four factor ဒီရှင်မျိုးရဲ့အပေါင်းကိုမက်ကလို့ခေါ်တာဒါကြောင့်မလို့တစ်ခုနဲ့တစ်ခုအစစ်တမ်းရင်အရင်သွေးခြင်းဟာကွာခြားတယ်ပစ္စည်းများလို့ပဲ quality ဆိုတာမတူတတ်ဘူးပေါ့အေးမြတ်စွာဘုရားကသုဘဒ္ဒကြီးကိုပြောလိုက်တယ်အရိမဂ္ဂင်၈ပါးဆိုတဲ့အကျင့်တရားမပါပဲနဲ့ဘယ်ပုဂ္ဂိုလ်မှနိဗ္ဗာန်မရောက်ဘူးတဲ့ဒီမဂ္ဂင်၈ပါးဆိုတဲ့အကျင့်တရားဟာယသောဗျာဘုသူစီအားမသင်ခဲ့တာပေါ့ဘုပုပ္ပေအနတ္တုတ္တေတုဓမ္မေတုဆိုတာအဲ့ဒါပြောအမ်ဟာတူဘီဖိုဘုသူစီအားမကြားခဲ့ရဘူးဆိုတာဘုသူစီအားမသင်ခဲ့တာမဟုတ်ဘူးဒါကြောင့်မို့တယံဘူးကိုပိုင်ညာနဲ့ကျင့်သုံးပြီးတော့သိလာတဲ့တရားလို့အဲ့ဒီမက်ကဆိုတဲ့လမ်းစဉ်ကိုသစ္စာပြားကတိတိလင်းလင်းသူ့ကိုပြောရတယ်နှစ်ပေါင်း50နဲ့တစ်နှစ်အတွင်းမှာတဲ့အဲ့ဒီမက်ကရှင်ပါးကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်ဝိပဿနာအဆင့်ကိုဟောပြောနိုင်တဲ့ဆရာဆိုတာတဲဦးမှာမရှိဘူးလို့ပြောပါဘုရားဟော52နှစ်ဆိုတာအာဝပြောတာတော့ဆိုမြတ်စွာဘုရားမင်းသားဘဝနဲ့ထိနှံစည်းစိမ်ခံစားနေတာ29နှစ်29နှစ်မှာဒီဘက်မှာတော်ထွက်တယ်35နှစ်မှာဘုရားဖြစ်တယ်6နှစ်တရားကျင့်တယ်6နှစ်တရားကျင့်ပြီးတော့ဒီဘုရားဖြစ်တဲ့အခါကျတော့45နှစ်ပေါ့45နှစ်ရဲ့6နှစ်ရဲ့ပေါင်းလိုက်တဲ့အခါကျတော့52နှစ်အဲ့ဒီ52နှစ်အတွင်းမှာတဲ့ဘုရင်ရှင်ဘာဟောကြားနိုင်တဲ့ဆရာဆိုတာဘူးမရှိဘူးသစ္စာတရားသူကလို့ရင်ဘူးမရှိတယ်လို့ဆိုလိုတာပေါ့ဘယ်ဆရာမှမရှိဘူးဒါကြောင့်မလို့ဒီဘုရင်ရှင်ဘာဆိုတာတခုကြီးတော့လမ်းရောက်ပဲလို့သူဝတ္ထကိုအတိလင်းမိန်ကြားခဲ့တာအဲ့တော့မြတ်စွာဘုရားကပထမဆုံးစပြီးတော့ဓမ္မစကြာမှာတရားဥဒ္ဓမစကြာမှာဟောတော့ကလည်းမဂ္ဂင်၈ပါးနဲ့ဟောတာပဲ။နောက်ဆုံးသုဘဒ္ဒကိုပြီးခဲ့တော့လည်းမဂ္ဂင်၈ပါးပဲပေါ့။မှန်ပါပါ။ဒါကြောင့်မလို့အခုပါရဟိနမှာဟောသမျှတရားတွေဟာလည်းမဂ္ဂင်၈ပါးနဲ့မှကောင်းမင်းနဲ့ကောင်းမှန်ပါပါ။မဂ္ဂင်၈ပါးကိုပဲရှင်းကြတာပဲ။မှန်ပါပါ။တို့တို့တို့မေးတဲ့မိကောင်းလေးတွေအလိုက်ရသော်ပြန်ရှင်းသွားတယ်လို့ဒီလိုတော့မှတ်ရမှာပေါ့နော်။မှန်ပါပါ။အဲ့တော့ပထမဆုံးသောတကဆိုတဲ့ဗြဟ္မင်းယတိကသူ့အလှည့်ကြတဲ့အခါကျတော့သူကမြတ်စွာဘုရားကိုရှေးကပုဂ္ဂိုလ်တွေလို့မဟုတ်ဘူးဘာလို့လို့မဟုတ်ဘူးဆိုတော့အဇိတတို့ကခုမှတွေးကြတာမြတ်စွာဘုရားကိုစတွေ့တွေ့ခြင်းတော့ဂျန်တဲ့ပုဂ္ဂိုလ်တွေကဟိုလူဆိုတာစတွေ့ကြတာတော့အရင်ချင်းတော့သိသိချင်းမှသိမှာဟုတ်ပါဘူး။နောက်အဇိတကိုဖြေလိုက်တဲ့တရားနားလည်ရပြီအတိတ်တံမိတ္တရာတို့ပုံကားတို့မိတ္တကူတို့ဖြေတာတွေကိုတို့နားလဲရပြီနားလဲရတဲ့အခါမှာတရားကထိုက်သိမ့်သလောက်တို့အသိစိတ်ထဲမှာရောက်သွားတယ်ဒါကြောင့်မလို့မြတ်စွာဘုရားကိုမေးတဲ့အခါမှာတော်တော်ကိုတလေးတစားမေးတဲ့သဘောမျိုးလေးရှိလာတယ်အခုနောက်ပိုင်းကျတော့ဟုတ်ပါပါဘုရားအဲ့တော့ဒေါရကကမြတ်စွာဘုရားကိုရှောက်တယ်ပုစ္ဆာမိတံပကဝဂုဟိမိတံသူတုံးတဲ့ဇာကလောကပု္ပ္ပံမိတံ အရှင်ရကိုမေးပါလေတဲ့တပည့်တော်ဘဂဝါပြုဟိမေတ္တာတပည့်တော်ရဲ့အမေးကိုအရှင်မြတ်ဖြေဆုံးပေးပါအားတဲ့သူလိုချင်တာလေးကိုသူမေးပါလေတဲ့ဝါစာဘိကင်ခာမိမဟေတိဒုံရှံမြတ်စွာဘုရားကိုမဟေတိဆိုတဲ့စကားလုံးကိုတုံးလိုက်တော့မဟေတိဆိုတာ great iti great iti ဆိုတာကြီးမြတ်တဲ့ရှင်ရသေးတမန်ရှင်ရသေးမဟုတ်ကြီးမြတ်တဲ့ရသေးမဟေတိဆိုဣတိဆိုတာပမာဝရနဲ့ကျတော့ယသိပေါ့နော်ယသိဆိုတဲ့စကားလုံးကပမာစကားမဟုတ်ဘူးရိတိရိစီဆိုတဲ့စကားလုံးကလာတာကိုပမာတွေကကိုယ်အတန်နဲ့ကိုယ်ကြောင်းပြီးတော့ခေါ်လိုက်လို့ဣတိကလည်းယသိဖြစ်လာတာနော်အဲ့တော့ပါဠိစကားလုံးပဲဆိုပါတော့ဣတိမဟေတိဆိုတော့အမှန်တမ်းမြင့်မြတ်တဲ့ဣတိပုဂ္ဂိုလ်ထူးခြားတဲ့ပုဂ္ဂိုလ်ကြီးတရားဓမ္မကိုရှာကြံတဲ့ပုဂ္ဂိုလ်ဝါစာတိခင်မရမိတုံရှံအရှင်ဇာရဲ့ဟောကြားမဲ့တရားစကားကိုတပည့်တော်သိလိုလားနှစ်သက်ပါတယ်တဲ့သူကရှင်ဘိုင်းကအမေးတွေကိုနာထားတော့ရှင်ဇာဟောမဲ့တရားတပည့်တော်သိနာခြင်းပါတယ်တဝတ်တုတ်တဝါနနေခောတံအရှင်ဇာဟောတဲ့ဆုံးမဩဝါဒတရားစကားကိုကျမ်းနာရတဲ့အခါမှာတဲ့သိခေနိဗ္ဗာန်ဘတ္တနောတပည့်တော်ရဲ့ငြိမ်းအေးမှုစိတ်နှလုံးငြိမ်းအေးစေဖို့အတွက်တပည့်တော်အတိုင်းအတာချက်သုံးညင်ပါတယ်တဲ့ဒါကြောင့်မို့ရှင်ဘုရားစကားလေးကြားပြရစီလေဟောသူမေးတာလားဒီလိုလားနော်မှန်ပါပါဘုရားဘောတိဇဏာဒါတိဇဏာမဟုတ်တော့ဘူးသူဒီမှာဘေးကုန်းလို့ပြောပြမယ်လို့သူကrequest လုပ်တဲ့သဘောပဲဖြစ်သွားတယ်။မှန်ပါပါဘုရား။ဒါကိုဘယ်လိုခေါ်တယ်လဲဆိုတော့မိဘနဲ့မေးတာမျိုးမဟုတ်ဘူး။သူမေးတဲ့မိဘကဒါတောင်းမှစကားနဲ့အလားတရာတူတယ်ပေါ့။မှန်ပါပါဘုရား။ဒါကြောင့်ဝါစာဘိကင်ခာမိမဟေတိတောရှံ။အရှင်ဘုရားမိကြားမဲ့စကားကိုတပည့်တော်ညော်နဲ့ထောင်းတာပါလေ။တဝတ်တုတ်တဝါနနေကောတံအရှင်ဘုရားရဲ့တရားစကားအုံးမဆုံးမဩဝါဒဥချမ်းနိုင်ရတဲ့အခါမှာတိခိနိဗ္ဗာန်မတ္တနောတပည့်တော်ရဲ့ကိလေသာအပူတွေငြိမ်းဖို့အတွက်တပည့်တော်ကြိုးစားအထုတ်ပြရစေပါအထုတ်ချင်ပါလေလိုက်တာကျေနပ်ချင်ပါလေဒါကြောင့်မို့အမိန့်ရှိပါလို့မြတ်စွာဘုရားကိုရှောက်တော့မြတ်စွာဘုရားကဘာစမိန့်လို့ဆိုတေနာဟာကတ်ပံကရောဟိရှင်တော်ဒီလိုဆိုလို့ရှိရင်တဲ့မင်းကျိုးစားအထောက်ရနိုင်မယ်ဗမာပြည်မှာလုပ်เสียရမလုပ်ဘူးဆိုတဲ့ဝါဒတွေနဲ့မတူဘူးတော့မှန်ပါဗျာဘယ်ကိစ္စပါလဲမှာသမဝါယမဆိုတာတက်ဆိုဗျာလောရမယ်အထောက်ရအတ္တပဆိုတဲ့စကားလုံးကသမဝိရိယမျိုးမျိုးမဟုတ်ဘူးလောကလူတွေကြည့်လေနေစနေအများသာဝဏေကျိုးစားအထုတ်နေကြအဲ့ဒီသာဝဏေကျိုးစားအထုတ်တာတဲ့စပေါင်းများစွာနိဗ္ဗာန်ရဖို့အတွက်ကျိုးစားအထုတ်ကြအဲ့တော့ဘာမှမလုပ်ဘဲနဲ့ရနိုင်တယ်လို့ဟောတဲ့တရားမြတ်စွာဘုရားဟောတဲ့တရားမဟုတ်ဘူးเนาะမှန်ပါဗျာဘာဒီမှာရင်ကပေါ်ခဲ့ပေါ်ခဲ့သေးတယ်လုံးသမြဒုက္ခမလုပ်တာသဘောကျတဲ့ပုဂ္ဂိုလ်ကောင်းတော့အိတ်နေကြတာပဲเนาะအဲ့တော့သူ့ဘာသူနေတရားစွာရလာမယ်လို့ယူဆဘာမှရမှာမဟုတ်ဘူးဘာပါလဲလောကကြီးမှာသမိတ်တောင်ထဆာမဝါရမစားရင်မရဘူးဘာပါလဲဒါသဘောဝါတယ်ဆန့်ကျင်ကြလို့မရဘူးဒီပြင်းနေလို့သမိတ်တောင်ထမစားဘူးဆိုတော့ရမှာမဟုတ်လောကမှာဆန့်ကျင်ချိုးလောက်အောင်ပြင်းတဲ့ပုဂ္ဂိုလ်ရှိသေးတယ်နော်ဟုတ်ပါပြီအဲ့ဒီပုဂ္ဂိုလ်ရဲ့သံဃာမူနာကိုကြည့်သူ့နာမည်ကရာဇကုံပါရာဇကုံပါစံချင်းကျိုးအောင်ဖြင့်950စာထဲမှာရှာပြီးတော့ဖတ်ဖို့သူ့အကြောင်းပြင်းနာမှအဲ့ဒါခရီးတော်ကပြင်းလို့အာကြီးလို့တနေ့မှနည်းနည်းတစ်လက်မှလောက်ပဲရွှေ့တယ်ဖြစ်တဲ့အချိန်မှာအဲ့လေဟာဒီကောင်မင်းပြင်းလို့အာကြီးတယ်လမ်းလျှောက်မှာအလွန်ပြင်းတွားရမှာပြင်း အဲ့တော့သူမိငပြင်းခုလို့တော်တယ်မှာမင်းသွားနေတယ်တော်ပြီလောင်လိုက်ဘယ်လိုလုပ်မလို့လူဆိုတာကံနဲ့ပါလို့မပူပါနဲ့ငပြင်းကလည်းသူ့အကြောင်းနဲ့သူကြတော်ပြီလောင်လာတဲ့အချိန်မှာချက်ကလေးချင်းကလေးရှိရင်ဝင်ပေါင်းလိုက်မှာပေါ့ပရိရာဇကုံပါဆိုရင်ငပြင်းအကြောင်း50ထဲမှာပါတယ်စိတ်ဝင်လာရင်ဖတ်ကြည့်လိုက်ပေါ့အဲ့တော့မလုံနဲ့ဆိုတာငပြင်းပဲငပြင်းရဲ့ဩဝါဒပဲလုံးဆိုင်မလုံဘူးဆိုတာပါဟောမြတ်စွာဘုရားကြည့်ဒေါရကဥပါပြောလို့ဆိုတင်နာဟံတပ်ပံရောဟိမင်းတကယ်ကိုကိုယ်စိတ်မှာရှိတဲ့အပူတွေငြိမ့်ခြင်းတယ်ရာဂတွေငြိမ့်ခြင်းတယ်ဒေါသတွေငြိမ့်ခြင်းတယ်မောဟတွေငြိမ့်ခြင်းတယ်သူ့ဘာသူတော်မင်းဘယ်တော့မှငြိမ့်မှာမဟုတ်ဘူးတဲ့ကျိုးစားရလိမ့်မယ်အတ္တပဆိုတာအပြင်းထန်ကြိုးစားရလိမ့်မယ်လို့ဒီလိုပြောတာ
မ
ှန်ပါပါဘုရားကြည့်ရင်ရသော်ဗျာမဟာတိရဏတုတ်ခေါ်တဲ့အခါမှာလည်းပဲဘယ်လိုဟောတော့ဆိုကာယေကာယနုပတိဝေရတိအာတာပိမကြိုးစားမယ်မကြိုးစားလို့မရဘူးအာတာပိဆိုတာပူပန်စေတတ်သောလုံးလာလို့ဆိုတာစိတ်ကိုဖိနှိပ်ပြီးတော့ခိလေသာတွေကိုပူပြင်း၆တွေ့သွားနေနိုင်တဲ့လုံလမျိုးလို့ဒီလိုဆိုလို့လားပေါ်ပေါ်ရရလုံးတဲ့လုံလမျိုးမဟုတ်ဘူးတဲ့အပြင်းထန်ကျိုးစားအထောက်တာအဲဒီကျိုးပြင်းတဲ့လူတွေကဘာသွားပြီးလုံသေးတော့ဆိုဓမ္မစကြာမှာဘုရားဟောတာတဲ့အတ္တသိလမထာလူယောကကိုပင်မအောင်မလုပ်ရဘူးတဲ့စိတ်လေးနဲ့အေးစားပြီးတော့စိတ်သာသွားတဲ့အခါကျတလားလောက်စခန်းဝင်လိုက်တာပြန်ထွက်လာတော့ပေါင်းတစ်ပေါင်းတော့တိုးလာဆိုအသိဉာဏ်နဲ့မတိုးပဲနဲ့ physical body ကကြီးထွားလာ
။
ဟုတ်ပါဘူး။နော် mental knowledge တွေမတိုးပဲနဲ့ physical body ကြီးလာတယ်လို့ဆို။အဲ့တော့တကယ်အသိဉာဏ်ကြီးလာအောင်တော့အောင်ပါလေ။ဟုတ်ပါဘူ
း။
ကျူစာအထောက်ရမယ်။ sangriya nu yoga ဆိုတဲ့နေရာမှာ။ no no ကြာကြာအထောက်တယ်ဆိုတာဘယ်လိုပြောတာလဲ။စာထဲမှာတည့်ရပါတယ်လို့လို့ကြားကြားအထုတ်တယ်ဆိုတာဘယ်လိုပါလဲနေ့အခါမှာတဲ့စဉ္ညာသွားလိုက်ထိုင်လိုက်ကိုယ်စိတ်ထဲမှာရှိတဲ့စိတ်ကိုပိတ်ဆို့တတ်တဲ့និဝရဏတရားတွေကိုဖယ်ရှားရမယ်စိတ်ကိုတုတ်သင်နေရမယ်ဆိုလိုတာကတဏှိကုံမလုပ်နေရမလဲဆိုရင်ကိုယ်စိတ်ထဲမှာမြင်တဲ့အာယုံပေါ်မှာလောဘမဖြစ်အောင်ဒေါသမဖြစ်အောင်မောဟမဖြစ်အောင်ကြားတဲ့အတန်ပေါ်မှာလောဘဒေါသမောဟမဖြစ်အောင်နာနဲ့အနတ်နဲ့ပတ်သက်ပြီးလောဘဒေါသမောဟမဖြစ်အောင်တရားနဲ့တွေ့တဲ့အရာသာပေါ်ခန္ဓာကိုယ်နဲ့ထိတဲ့အထိတွေ့ပေါ်စိတ်ထဲကစိတ်ကူးစိတ်တန်အာယုန်တွေပေါ်မှာလောဘမဖြစ်အောင်ဒေါသမဖြစ်အောင်ဖြစ်လာတဲ့လောဘဒေါသတွေကိုဖယ်ရှားပြီးဆေးကျော်ပြစ်ရမယ်လို့ဒီလိုပြော
တ
ာအာဝရဏီယဟိဓမ္မေဟိစိတ်တံပရိတော်တိတိလို့ပါဠိဘာသာမှာဒီလိုအာဝရဏီယဟိဓမ္မေဟိဆိုတာကုသိုလ်စိတ်ကိုပိတ်ဆို့ဟန်တတ်တဲ့နိဝရဏတရားတွေအကုသိုလ်တရားတွေကစိတ်ကိုစင်ကြယ်အောင်လုပ်ပါတဲ့တရားထုတ်တယ်ဆိုတာအဲ့ဒါပဲနေခါမှာလုပ်တယ်လို့ညကို၃ပိုင်းပိုင်းလိုက်ပထမယံမေစီမယံပစ္စည်းမယံပထမယံပုရိမယံဆိုတာစံတိုင်းတော့အထိပေါ့အဲဒီမှာလည်းပဲဇင်ညာသွားလိုက်ထိုင်လိုက်ဇင်ညာသွားလိုက်ထိုင်လိုက်နဲ့စိတ်ထဲမှာအကုသိုလ်တွေမဖြစ်အောင်ကောင်းမြတ်တဲ့အာယုတစ်ခုပေါ်မှာလေ့ကျင့်ပြီးတော့တမာတိစွာအာတတိစွာအာညာစွာအာတွေနဲ့ခိရိတာတွေဝင်လာရင်တွန့်ထုတ်ဖယ်ရှားအဲ့ဒါလိုကြိုးစားတာဒါတရားထုတ်တယ်လို့ခေါ်တာမစ္စမယံပစ္စမယံမစ္စမယံအလယ်ယံရောက်လာပြီဆန္ဒကြီးကျော်လာပြီဆိုတဲ့အချိန်မှာအဲ့ဒီအချိန်မှာတော့ခန္ဓာကိုယ်အနာယူဖို့အတွက်၄နာရီလောက်ညကို၁၂နာရီမှာ၄နာရီလောက်ပိုင်းလိုက်ပေါ့နေ့၁၂နာရီည၁၂နာရီ၂၄နာရီပေါ့နော
်
အဲ့တော့ညမှာည၁၂နာရီတည်းက၄နာရီတရားထုတ်ပြီးတဲ့အခါမှာအလယ်ပိုင်းလေးနာရီမှာခိတ္တခဏအပန်းဖြေရမယ်တဲ့အဲ့လိုအပန်းဖြေရတောင်မှပဲဥဋ္ဌာဏသင်ညာမနတိကတ္တဝါ နိုင်ငံတစ်ချက်လောက်ဆိုထမယ်ဆိုတဲ့စိတ်နဲ့အေးရမယ်တဲ့မတ်ကိုထမယ်အချိန်လေးကိုမှတ်သားပြီးအေးရမယ်ဆိုလိုတာက24နိုင်မှာ4နိုင်ပဲအဲ့လိုပြောတာနော
်မှန်ပါဗျာ
ဒါစာပေကလာစိတ်ဓာတ်တွေမှာဒီစဉ်စဉ်စီကံဆိုတော့တချို့မလိုက်နိုင်ဘူ
း
မလိုက်နိုင်ဘူးစိတ်ဖြစ်တယ်အတ္တကိလမထာဖြစ်တယ်လို့ဒီလိုထင်ညာဟုတ်မြတ်စွာဘုရားဒီအပြင်းထန်အထုတ်တယ်ဆိုတာစိတ်ပုံမှာမူတည်တာမှာကိလေသာတွေမရောက်ကိုယ်စိတ်ထဲမှာမဖြစ်အောင်ဟန်တာနေတာတားဆီးနေတာဖြစ်လာရင်တွန့်ထုတ်တာအဲ့တော့ဇာကရိယာယောဂနုနုကြာကြာလုပ်တယ်လို့ခေါ်တယ်မှန်ပါပါဗျ
ာ
၄နိုင်လောက်အိပ်ဆက်ပြီးတဲ့အခါကျတော့ပစ္စည်းမယံနောက်ဆုံးယံပိုင်းမှာစောစောထားလို့အရင်တိုင်းပဲထိုင်လိုက်စဉ္ညာသွားလိုက်တဲ့စိတ်ထဲမှာရှိတဲ့ကိလေသာတရားတွေအကုသိုလ်တရားတွေကိုတွန်းထုတ်ရမယ်ဟောဒီလိုစဉ်ဆက်မပြတ်အာထုတ်တာအတ္တကိလေသာနဲ့မဆိုင်ဘူးအတ္တကိလမထဆိုတာဘာလဲဆိုရင်အကျိုးမရှိဘဲနဲ့ခန္ဓာကိုယ်ပြန်မှန်ခန္ဓာဆောင်းရာဒီမှာရေသွားချိုးတယ်နေပူပြီးဆိုတဲ့အချိန်မှာမိဘအလဲဝင်ပြီးတော့ထိုင်တယ်အပူတိုက်တယ်ခန္ဓာကိုယ်စူးပုံပေါ်မှာအိပ်တယ်ဆောင်းရောင်းထိုင်နေတယ်ဟုတ်လားအဲ့လိုမျိုးတွေကအကျိုးမှမဖြစ်ဘူးစိတ်ထဲမှာရှိတဲ့ကိလေသာတွေကိုတွန့်ထုတ်ရမှာကစိတ်ထဲကကိလေသာကိုတွန့်ထုတ်ရမှာစိတ်ထဲကကိလေသာမတွန့်မဲ့နဲ့ခန္ဓာကိုယ်ကြီးဘယ်လောက်ခန္ဓာရင်ရှိတယ်လဲဆိုတာတော့နေတာအတ္တကိလေသာဆိုတာမှန်ပါပ
ါ
ခန္ဓာကိုယ်ကြီးဘယ်လောက်ထိအောင်ခံနိုင်တယ်လဲဆိုတာပုံမှန်လေ့ကျင့်နေတာအဲ့ဒါကမှိုင်းမြဲတဲ့လေ့ကျင့်မှုလို့ခေါ်တယ်မှန်ပ
ါ
ပါဒုက္ခအနာရိယောအနတ္ထတံဟိတောတဲ့မြတ်စွာဘုရားအလောင်းကိုယ်တိုင်ရှင်းခဲ့တယ်လေဒုက္ခတကယ်ကိုဆင်းရဲတယ်အနရိယောရိယပုဂ္ဂိုလ်တွေကဒါမျိုးမလုပ်ဘူးတဲ့အနတ္ထသံဟိတောတကယ်ကတော့ရလက်ကလည်းဘာမှမရဘူးတဲ့အဲ့ဒီအကျင့်မျိုးတွေကိုအတ္တကိလမထလို့ခေါ်တယ်မှန်ကန်တဲ့အကျင့်နဲ့ကိလေသာတွေကိုချိုးစားပြီးတော့တွန်းထုတ်နေတာဒါမှန်ကန်တဲ့အကျင့်ပဲမှန်ပ
ါပါဗျာ
ကိလေသာတွေကိုတွန်းထုတ်နေတယ်ဆိုတာဘာတွေနဲ့တွန်းထုတ်တာလို့ဆိုတတိထားတယ်သမာဓိရှိတယ်ဝိရိယနဲ့တွန်းထုတ်တယ်ကောင်းတဲ့အတွေ့အကြုံတွေ့တယ်ကောင်းတဲ့အမြင်တွေမြင်တယ်ကုချင်းတရားတွေထင်းထင်းဆောက်ရှောက်တယ်ဆိုတာတွေနဲ့ကုခန္ဓာကိုယ်မှာကြည့်ဆိုပါစို့တမဝါစာတမကမ္မတတမအာဇီဝဆိုတာကိုယ်နဲ့နှုတ်ထဲမှာအကုသိုလ်မဖြစ်အောင်ဖြစ်လာတဲ့အကုသိုလ်တွေကိုတွန်းထုတ်ဖို့လေ့ကျင့်တာစိတ်ထဲဖြစ်လာတာတွေမဖြစ်အောင်ကြတော့တမဝါယမတမတတိတမသမာဓိတမသင်္ကပ္ပတမဒိဋ္ဌိတို့နဲ့တွန်းထုတ်တာ
အ
ဲ့တော့ကိုနှုတ်စိတ်ကိုနှုတ်စိတ်ဆိုတဲ့ဒီ၃မျိုးထဲမှာကိုနဲ့နှုတ်ကိုအရင်ပြင်ဆင်ပြီးတဲ့အခါမှာတရားထုတ်တယ်ဆိုတာစိတ်ထဲမှာဖြစ်ပေါ်လာတဲ့အရာလေးကိုတွန်းထုတ်တာတန်ရှင်းအောင်လုပ်တာဖြည့်ဆင်းအောင်လုပ်တာဒါကိုဆိုလိုတာပဲ
ဟ
ုတ်ပါဘူးအဲ့ဒါမှမလုပ်ဘူးကမ္မထာတော့ထိုင်နေတယ်ဒါပေမဲ့တွေးကြရတယ်တွေးနေတယ်နော်ကမ္ဘာတိုင်ရင်းရလည်းပဲတချို့ရှိသေးတယ် meditation movie ဆိုရှိသေးတယ်ကမ္ဘာတိုင်ရင်းကနေပြီးတမာရီလေးရတဲ့အခါကျတော့ဟိုဟာလေးကြည့်ဒါလေးကြည့်နော်ဟိုဟာလေးမြင်ဒါလေးမြင်နဲ့အတိတ်ကွာကဘာဖြစ်တယ်လို့မြင်အနာဂတ်မှာဘာဖြစ်မယ်လို့မြင်နဲ့ဘယ်ရင်ဟောစားဖို့ကောင်းတယ်ပေါ့မှန်ပါပ
ါ
အဲ့ဒါလို့မြင်ပြီးတော့ဒီကမ္ဘာထုတ်လို့ရှိရင်တမာရီစွမ်းအားနဲ့ဒီတမာရီရလာပြီဆိုလို့ရှိရင်မြင်တတ်တယ်ဟောရရမြင်အဲ့ဒီအမြင်နာလေးကိုသဘောကျပြီးတော့နေလို့ရှိရင်ဒါ meditation movie ကိုကြည့်နေတာလို့ပြော
မှန်ပါဗျာ
ကိုရီးယားသက်ကားတဲ့ကောင်းတဲ့ဥမတော်ကြကြ meditation movie ကိုစိတ်ကူးတာလေးကုန်ဖြစ်အဲ့တော့အဲ့ဒါမျိုးတွေကိုကုန်ဖယ်ရှားဖြစ်ဖို့လိုအပ်တယ်အဲ့ဒါအဲ့ဒါမျိုးတွေကလည်းပေါ်လာတတ်တဲ့ပေါ့အဲ့တော့အတ္တပီဆိုတာမြတ်စွာဘုရားအခုဒေါနကကိုပြောပြီးတေနာဟာတပံကောဟိမင်းအဲ့ဒါဆိုလို့ရှိရင်ကျိုးစားအထောက်ရလိမ့်မယ်ဣတိဝနိပကောတတောကျိုးစားအထုတ်ပြီးဆိုရင်မလိုတဲ့ဆိုရင်နိပက ဆင်းရဲညာရှိဖို့ရင့်ကျက်တဲ့အသိဉာဏ်ရှိဖို့လိုအပ်တယ်ဆိုလိုတာကအာတပံဒရောဟိဆိုတာမမဝါယမကိုဖျားဟောတာမင်းမစူးစမ်းပဲဘာမှမရဘူးစူးစမ်းရမယ်နိပကောဆိုတာတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပကိုပြောတာပဲ
မ
ှန်ပါပါဗျာတကယ်ရှင်းပါတယ်နိပကဆိုတာရင့်ကျက်တဲ့ပညာရင့်ကျက်တဲ့ပညာဆိုတာအရာရာကိုဆင်းရဲနိုင်တယ်စင်စားတတ်တယ်။ဩဒါအမှုလို့ဖြစ်နေဖြစ်တယ်။စိတ်အခြေအနေတွေကိုကက်ခတ်နိုင်တယ်၊သိနိုင်တယ်။ငါစိတ်ဟာလေလွဲ့နေတာလား၊တည်ကြည်နေတာလား၊ငါစိတ်ဟာယော့ကျနေတာလား၊တင်းလွန်နေတာလား။ဟော။ဒီပက္ခဆိုရှိဖို့လို့။တရားထုတ်ပြီဆိုလို့ရှိရင်တိတ်အရေးကြီးတာအဲ့ဒါ။ balance ဖြစ်အောင်ချိန်တတ်တဲ့အသိဉာဏ်။ဒါမှမဟုတ်တတိတံစင်ညာဆိုတာအဲ့ဒါကိုပြောတာပဲ။မှန်ပ
ါ
ပါဗျာ။တံစင်ညာဆိုတာဘယားရမှာစင်ရုံတရားပေါ့ကြည့်လေဘုဇင်ခုနှစ်ပါးပွားတယ်ဆိုတဲ့နေရာမှာဘုဇင်ခုနှစ်ပါးမှာမြတ်စွာဘုရားကတတိတံဘုဇင်ဆိုပြီးတော့ထိတ်ကနေထားလိုက်ဘုဇင်ခုနှစ်ပါးပွားပြီဆိုလို့ရှိရင်စောင့်ကြည့်ပဲတတိတရားဟာအရေးကြီးတယ်တတိကစောင့်ကြည့်နေတာလွန်ရင်လွန်တယ်ရော့ရင်ရော့တယ်တတိကစောင့်ကြည့်တယ်ပရိစေယလိုပဲရွှေကိုမိဖုတ်တဲ့အခါမိပြင်းလွှဲရင်လည်းပဲရွှေဟာမဆတ်သွားလိမ့်မယ်တိတ်ပြောင်းတော့သွားလိမ့်မယ်။နောက်တိတ်အေးအေးလို့ရှိရင်လည်းပဲကြီးထုတ်ဖို့ရခက်ခဲလိမ့်မယ်။အဲ့တော့တိတ်လည်းမိမပြင်းစေရဘူးတိတ်လည်းဟိုလည်းမဖြစ်စေရဖိချက်တဲ့လူလည်းဒီတိုင်းပဲပေါ့နော်။မှန်ပါပါဘုရ
ား။
တိတ်ပြီးမိပြင်းသွားလို့ရှိရင်ကျုံးကုန်မှာပေါ့။မှန်ပါပါ။အဲ့ဒါကိုစောင့်ကြည့်ရတာပဲ။တော်တဲ့နဲ့မတော်တဲ့မှုအကျော်တော်လုံးတဲ့ပုဂ္ဂိုလ်တွေဟာအမြဲတမ်းဆောင်ကြည့်ရတယ်လို့ပဲဘုဇင်ခုနှစ်ပါးပွားတဲ့အခါမှာလည်းပဲကိုယ်စိတ်ရဲ့အခြေအနေကိုအမြဲတမ်းကြက်ခတ်စိတ်ဓာတ်ဟာကျနေတာလားသို့မဟုတ်စိတ်အားတွေတိတ်တက်လွန်းနေတာလားကျန်တဲ့ဘုဇင်6ပါးကိုနှစ်ခုစီခွဲလိုက်တော့ဓမ္မဝိစယဝီရိယပီတိဆိုတာစိတ်လှုပ်ရှားမှုနဲ့ပတ်သက်တဲ့ဘုဇင်ဟာ3ပါးဓမ္မဝိစယဆိုတာinvestigation of dhamma သူကစဉ်ချင်းစူးစမ်းနေတာဆိုလှုပ်ရှားမှုရှိတယ်။ဝိရိယဆိုတာလည်းကြိုးပမ်းအထောက်နေတာဆိုလှုပ်ရှားမှုရှိတယ်။ပီတိဆိုတာလည်းလှိုက်လိုက်လဲလဲဖြစ်နေတာဆိုကြိုးပမ်းမှုရှိတယ်။လှုပ်ရှားမှုရှိတယ်။အဲ့ဒီဘုဇဉ်၃မျိုးဟာစိတ်ကကြနေတဲ့အခါကပွားရမယ်စိတ်တွေတိတ်တင်းနေတဲ့အခါသူတို့သွားတင်လိုက်ပေါက်ခွဲသွားနိုင်တယ်ပေါ့
မလ
ာပါဘူး။အဲ့ဒါကိုကထိမ့်ပေးတော့ဆိုတတိတံဘုဇင်ကနေထိမ့်ပေးနေရတော့။ဓမ္မပြရားတူတူကိုယ်သဘောပေါက်ပါလေ။လျှက်စင်းပြီးအတဲကြမှာထိမ့်ပေးနေရတယ်ပေါ့လား။မှန်ပါဗျာ
။
မိအားယော့သွားရင်ညည့်ညည့်ပေးရတယ်။မိအားနေသွားရင်တင်ပေးရတယ်။ဟောအဲ့ဒီတိုင်းသာမှတ်ပေး။အဲ့တော့တရားထုတ်လို့စိတ်အားတွေတိတ်ကြသွားပြီဆိုရင်ဒီဘုဇင်တော်ကိုပွားပြရဓမ္မဝိဇ္ဇယဝိရိယပီတိဆိုတာတွေနဲ့စိတ်အားကိုပြတ်တဲ့အောင်တော့အေးစိတ်အားကျနေတာကိုဒီသုံးမျိုးမပွားဘဲနဲ့ပတ္တတိတမာတိဥပိ္ခာပတ္တတိဆိုတာငြိမ်းအေးတာငြိမ်းသက်သွားတာတမာတိဆိုတာတည်ငြိမ်သွားတာဥပိ္ခာဆိုတာလည်းပဲ balance ဖြစ်နေတာ equanimity လို့ပြတ်တဲ့ဟောအဲ့ဒါတွေထပ်ပိုးလိုက်လို့ရှိရင်ကျတယ်ကျသွားတယ်စိတ်ကကြတယ်ကြပါတယ်ဒါကြောင့်မလို့စိတ်တကြနေတဲ့အခါဆိုလို့ရှိရင်ဓမ္မဝိစယဝီရိယပီတိဒီသုံးမျိုးကိုပွားပြရမယ်စိတ်တသိတက်လုံးနေလို့ရှိရင်ရှော့ချလိုက်တယ်ဘာနဲ့ရှော့ချလဲပတ္တတိတမာတိဥပိ္ခာဆိုတာဒီသုံးမျိုးကိုမြင့်တင်ပြီးတော့ရှော့ချပေးရမယ်မှန်ပါဗျာဘုဇင်ပွားဘုဇင်ပွားလို့ဆိုပေမဲ့လို့နေရာတိုင်းပွားရတာမဟုတ်ဘူးဒီနိပကလို့ဆိုတဲ့အသိဉာဏ်ကရှိဖို့လိုအပ်သေးတယ်။မှန်ပါဗျာ
။
ဒီစဉ္ညတုံတရားဆိုတာအမှန်တမ်းအရေးကြီးတယ်။ဒါကြောင့်မို့လို့ဣတိဝနိပကောဘယ်ဒီဝမှာတော့မဟုတ်ဒီသာသနာကညွှန်ပြတဲ့နိစနစ်အတိုင်းနဲ့နိပကအသိဉာဏ်ရင့်ကျက်သူရှင်းရမယ်။တတော်တတိထားရမယ်။ဘယ်ပေါ်မှာတတိထားရမလဲလို့ဆိုရင်ကာယစိတ်တကာယဝေဒနာစိတ်တဓမ္မလို့ဆိုရက်တတိပဒံအာယုံ၄မျိုးပေါ်မှာတတိထားရမယ်။မှန်ပ
ါ
ဗျာ။ဒါကမ္မထံကမ္မထံဆိုတာကမ္မထံအာယုံကဘယ်သူကဘာပေးပြီးเนา ဖလေဝင်လေးရှုခိုင်းတာပဲမမဘိုင်းမမဘဲမမငယ်တိတ်မမခန္ဓာကိုယ်တနည်းအားမှတ်တယ်ဆိုလို့ရှိရင်ကာယ ानु ဘသနာပဲပေါ့
မှန်ပါဗျာ
တော့အဲတချို့လည်းအငင်းတန်တဲ့ဝါဒနာရှိတယ်ပေါ့လေသူကမှမှန်တယ်ငါကမှမှန်တယ်နော်ဘာကိစ္စငင်းနေမလဲလောဘဒေါသလဲသွားသလားမလဲဘူးလားဒါဓမ္မမှတ်ကြောက်ပဲကိုလုံးလို့တမာတိတွေရလာပြီမှန်တယ်အကုသိုလ်တွေရော့သွားတယ်ကုသိုလ်တွေတက်လာတယ်မှန်တယ်တော့ကာယဆိုမြတ်စွာဘုရားကာယ ानु ပဒနာတိုက်ရိုက်ခေါ်ထားတာရှိတယ်ထလီဝင်လေးမှတ်ဖို့လို့နော်တကြီးလေးပါမှတ်ဖို့လို့ဒါတိုက်ရိုက်ခေါ်ထားတာတိုက်ရိုက်မဟုတ်တဲ့အထဲမှာလည်းပဲဘယ်ဟာပဲမှတ်မှတ်ပေါ်ကာယပေါ်မှာမဖို့ကဘာလဲမှတ်ရမလို့ဆိုအာတာပိတမ္ပဇာနောတတိမာတဲ့ကိုလုတ်ပြီဆိုတဲ့အာယုံပေါ်မှာကြိုးစားမှုရှိရမယ်တမ္ပဇာနာခုနအကဲခတ်တတ်ရမယ်တတိမာတတိထားတတ်ရမယ်အဲ့လိုမှတ်နေတဲ့အချိန်မှာမဖြစ်စေရမယ့်အရာတွေရှိသေးတယ်ပါတယ်တော့ဝိနည်းလောကီအဘိဓါဒေါမနတဒီအာယုံပေါ်မှာလောဘမဖြစ်စေနဲ့ဒေါသမဖြစ်စေနဲ့ဒေါသဖြစ်ရင်ဒေါမနတဆိုတာလာလိုက်ဆိုလိုတာကနိဗ္ဗာန်တရားတွေမဖြစ်စေနဲ့လို့ပြောတာ
ဟုတ်ပါပါခင်
ဗျာတရားထုတ်နေတဲ့အချိန်မှာခေါင်းကသဘောတွေကြနေလို့ရှိရင်အဘိဇ္ဇာဖြစ်တာအဘိဇ္ဇာဆိုတာဒီနေရာမှာဒုစရိုက်ထဲမှာမနောဒုစရိုက်မှာပါတဲ့အဘိဇ္ဇာမဟုတ်ဘူးမနောဒုစရိုက်မှာပါတဲ့အဘိဇ္ဇာကို covetousness လို့ပြန်နေမယ်လို့ဒီနေရာမှာတော့ covetousness မဟုတ်ဘူးcovetousness ဆိုတာသူများစည်းစိမ်ကိုကိုယ်စည်းစိမ်ဖြစ်ချင်မှုဆိုတဲ့လောဘကိုအဘိဓါခေါ်တာ
ဟုတ်ပါပါခင်ဗျာ
ဒီနေရာမှာတရားအထုတ်နေတဲ့အဘိဓါဆိုတာအဘိအာယုံတို့ရှေးရှုစားလောဘနဲ့တွေးနေတာလို့ဒီလိုဆုံးလို့တယ
်ဟုတ်ပါပါခင်ဗျာ
အိုးသဘောချလို့ရှိရင်ကိုယ်ကြိုက်တဲ့အာယုံလေးခုနက meditation movie လေးကြည့်နေသဘောကျတယ်လေဟ
ုတ်ပါပါခင်ဗျာ
အဲ့ဒါအဘိဓါဖြစ်တာပဲအဲ့ဒါကမ္မထာမဟုတ်တော့ဘူးအဲ့ကြ
ကဲ
ဗထမဟုတ်တော့ဘူးလမ်းကြောင်းတွေသွားပြီနှစ်သက်စရာအာယုံလေးတွေ့လို့ရှိရင်အဲ့ဒီနောက်ကိုကောက်ကောက်ပါအောင်လိုက်သွားလို့ရှိရင်ဝိနည်းရလောကီဝိဇ္ဇာတောင်းနဲ့တန်ကိုအာယုံပေါ်မှာဖြစ်လာတဲ့လောဘကိုပယ်ပါလို့ဖခင်ကပြောထားတဲ့တန်နဲ့ကိုကမပယ်ဘဲနဲ့အဲ့ဒီနောက်လိုက်သွားရရောက်တာပေါ့ဟုတ
်
ပါဗျာဟောဝိနည်းရလောကီအဘိဓါဆိုတဲ့လောဘဖြစ်လို့ရှိရင်လူကျင်လို့သဘောကျရင်လောဘအော်ကိုသဘောကျနေတော့နေပြောက်သွားရင်ဒေါသဟောလာတာပဲလောဘလာရင်ဒေါသလာမှာပဲဒါကြောင့်မလို့အဲ့ဒီခေါင်းဆောင်နှစ်ခုကိုပဲမြတ်စွာဘုရားဝိနည်းလောကေဝိဇ္ဇာဒေါမနတံလောဘနဲ့ဒေါသသုံးပုံဒေါမနတကိုဖယ်ရှားဖို့နိဗ္ဗာန်တရားတွေတည်းအတိုင်းအဓိကထားဟောလိုက်တာဟု
တ်ပါပါဘု
ရားအဲ့ဒါတတိပဋ္ဌာန်လို့ဆိုဆိုပဲတတိတယ်မဟုတ်ဘူးအဲ့ဒီမှာတိုက်ရိုက်မဟောတာဘာလဲဆိုရင်တမာဒိဋ္ဌိရယ်တမာသင်္ကပ္ပအဲ့ဒါကြတော့ဘာလဲဟောလိုက်တာတော့ဆိုရင်အနုပတိဆိုတဲ့စကားလေးမှာပါရှင်းမှတ်နေတယ်ဆိုတာဘာလဲရှင်းမှတ်တာတော့ဆိုရင်ခုနကတမာသင်္ကပ္ပရယ်တမာဒိဋ္ဌိရယ်ဒါနဲ့ရှင်းမှတ်တာဟောပေါင်းလိုက်တဲ့အခါကျတော့မဂ္ဂင်၈ပါးပဲဒီတရားထုတ်နေတယ်ဆိုတော့မဂ္ဂင်၈ပါးဖြစ်နေတာကိုပြောတာပဲ
ဟုတ်ပါဗျာ
အဲ့ဒါကြောင့်မလို့အာတပိတမ္ပဇာနောတတိမာဟောဒီတရားသုံးခုဟာဘာမှအရေးကြီးတယ်ခုဒီမှာဒေါဒကကိုမြတ်စွာဘုရားခေါ်နေတာဣတိဝနိပကောတတောတဲ့မင်းအသိဉာဏ်ရှိရလိမ့်မယ်တတိထားထားရလိမ့်မယ်အထုတ်ပြီဆိုရင်အဲ့ဒါလိုအပ်လာတယ်ဒီတတိမဲ့ဉာဏ်ကြီးကိုဖွင့်တဲ့ရှင်မဘုရားဘောဓကမြတ်စွာဘုရားရဲ့ခြုံငုံပြီးတော့ခေါ်ထားတဲ့စတာတုတ်တို့အဲ့ဒီတုတ်ကစကားကိုယူပြီးတော့ဖွဲ့နေအဲ့ဒီမှာလောကမှာအရှုပ်ထွေးတွေကိုဘယ်သူရှင်းမလဲလို့ဆိုတဲ့နေရာဘုန်းကြီးတို့တွေကအရှုပ်ထွေးထဲမှာနေနေကြတာနော်တဏှာဆိုတဲ့အရှုပ်ထွေးထဲမှာနေနေကြအဲ့ဒီအရှုပ်ထွေးကြီးကိုဘယ်သူရှင်းမလဲလို့ဆိုတော့ရှင်းနိုင်တဲ့ပုဂ္ဂိုလ်ရဲ့စွန့်ရည်တတ္တိတွေကိုပြောတာဘယ်လိုရှင်းရမလဲဆိုတဲ့ဤစနစ်တွေကိုပြီးတဲ့အခါမှာတိလေပဋိဌာယနဗောတပ္ပယောစိတ်တံပင်ញင်စဘာဝယအာတာပိနိပကောဘိက္ခုသောဣမံဝိသတိစတံလို့ဆိုတဲ့ကာဏာလေးတော့ကိုဥတ္တရိမဲ့ဉာဏ်ကြီးဖြစ်အောင်ဖွင့်လိုက်တာ
မှန်ပါပါဘုရား
အေးအရှုပ်ကိုရှင်းမယ်ဆိုရင် သီလပါရမယ်လို့ပြောတာဒါသီလပါရမယ်ဆိုသမဝါစာသမဂဝန္ဓသမအာဇီဝသီလပဲပေါ့သီလကိုမှယက်တည်ရမယ်တဲ့သီလပဋိဌာယသီလပေါ်မှာယက်တည်ပါတဲ့နော
်သီလပဋိဌာယသီလပေါ်မှာယက်တည်တပ်ပင်ယောစဉ်းစားဉာဏ်ရှိဖို့လိုအပ်တယ်တဲ့ပညာရှိမှအလုပ်တစ်ခုအောင်မြင်နိုင်ပေါ့သီလပဋိဌာယနရောတပ်ပင်ယောအဲ့ဒီမှာစဉ်းစားဉာဏ်ရှိပြီးတော့ဘာကိုတိုးပွားအောင်တိုးမြင့်ပေးရမလဲလို့ဆိုရင်စိတ်တံပင်ဉ္စပါဝရစိတ်တံဆိုရဒီနေရာတမာရီကိုညှင်းညွှန်းတာတမာရီစိတ်ကလေးကိုတိုးတက်အောင်လုပ်ပညာကိုတိုးတက်အောင်လုပ်ခုနကပညာဆိုတာအခြေခံပညာစဉ်းစားဉာဏ်ကိုခေါ်တာအခုပြောတဲ့ပညာကြတော့ဝိပဿနာပညာကိုပြောတာ
မှန်ပါဗျာ
အဲ့တော့ကိုယ်ကကြီးထွားလာအောင်လုပ်ရမှာကတမာရီနဲ့ပညာပဲအဲ့ဒါလို့လုပ်ရင်ဘာတွေလိုအပ်တော့ဆုံးအတပီတဲ့ဒါလည်းလိုအပ်တယ်နိပကရင့်ကျက်တဲ့တစ်ဖြည်းဖြည်းချင်းအားတဲ့ပညာမျိုးတွေရှိဖို့လိုအပ်တယ
်မှန်ပါဗျာ
ဟောလုံးဆောင်ပဲကိစ္စတွေကိုခေါ်တာအဲ့ဒီဟာလည်းဒါဘက်ကြီးရှိပါမယ်တူတူပဲအခုဒေါရကကိုခေါ်နေတာလည်းတစ်ချက်သေးပဲဒါကဣဒေဝနိပကောတတောဒီသာသနာတော်မှာဒီသာသနာတော်ရဲ့အဆုံးအမအတိုင်းနိဗ္ဗာန်ရင့်ကျက်တဲ့ပညာရှိဖို့လိုတယ်တတော်အာယုံပေါ်မှာအာယုံနဲ့စိတ်ကပ်နေဖို့တတိရှိနေဖို့လိုအပ်တယ်ဤတော်သုတ်တော်နာနေခောတံသိခေနိဗ္ဗာန်ပတ္တနောငါဘုရားစီကမှတ်သားပြီးတဲ့နောက်မှာကိုယ့်ရဲ့တဏ္ဍာမှာရှိတဲ့ราคะဆိုတဲ့အပူတွေဒေါသဆိုတဲ့အပူတွေမာမနာဆိုတဲ့အပူတွေငြိမ်းဖို့ရအတွက်ကြိုးစားအထောက်အပံ့လို့လမ်းညွှန်ရပေးတာပေါ့နော
်မှန်ပါဗျာအ
ဲ့ဒီမှာဒေါတကကထပ်ပြီးတော့မေးတယ်ပတ္တမဟံဒေဝမနုဿလောကေအကိစ္စနံဇမနမီရိယမန္နာလောကကြီးမှာတဲ့လူကြီးမှာပဲဖြစ်ဖြစ်ဟိုးမြမကြီးမှာပဲဖြစ်ဖြစ်မြင့်မြတ်တဲ့ပုဂ္ဂိုလ်တွေကြောင်းကြမဲ့ဘာမှราคะဆိုတဲ့အကြောင်းကြမ်းမှုဒေါသဆိုတဲ့အကြောင်းကြမ်းမှုမောမမောဟမမနာဆိုတဲ့အကြောင်းကြမ်းမှုတွေမရှိဘူးအဲ့လိုမရှိဘဲနဲ့တကယ့်ကိုသူတော်စင်စိတ်ဓာတ်နဲ့နေတဲ့ပုဂ္ဂိုလ်မျိုးတွေကိုသူတွေ့ရပါတယ်တဲ့တန်တန်နမတ္တမိတမန္တဆက်ကိုအဲ့ဒီပုဂ္ဂိုလ်တွေကိုသူလေးစားပါတယ်ရှိခိုးပါတယ်တမန္တဆက်ခုဆိုတာအရခတ်သိန်းကိုအလုံးမြင်နိုင်တဲ့သဗ္ဗညုတဉာဏ်ကိုပြင်ပြပြီးတော့ပြောတာမှန
်ပါပါဘုရ
ားအရာခသိကိုမြင်နိုင်တဲ့အရှင်ဘုရားအနေနဲ့ပမုံဇတံတကကထံကထာတပည့်တော်တန်မြတ်ရှိနေတာတွေကိုအရှင်ဘုရားပြောင်းအောင်လုပ်ပေးပါတဲ့ဘယ်လိုကျင့်လာလဲဘာကြောင့်ဒီအဆင့်ရောက်သွားတာလဲဆိုတဲ့အနေထားတစ်ခုပြောင်းအောင်တပည့်တော်ရဲ့တန်မြတ်တွေကိုအရှင်ဘုရားပြောင်းအောင်လုပ်ပေးပါလို့ဆိုတော့ရသော်ဗျာမိန်ကြားလိုက်တဲ့စကားကအမတန်မှမှတ်သားစရာကောင်းတယ်။ဘုရားကမိန်လိုက်တော့ဆိုနာဟံသဟိတာမိပေါမောစနာယကထံကထေဒေါတကကိစီလောကေလောကမှာတဲ့သံတရားရှိနေတဲ့ပုဂ္ဂိုလ်တွေသံတရားရှိနေရှိနေတဲ့ပုဂ္ဂိုလ်တွေကိုအဲ့ဒီသံတရားကဲအောင်ငါဘာမှလုပ်မနိုင်ဘူးတဲ့
။
နော်ကဲတင်နဲ့ဘုရားမဟုတ်ဘူးလို့ပြောတာနော်
မှန်ပါပါဗျာ
။နားကြောင်းပဲပေးနိုင်တယ်ကိုယ့်ကိုတန်တရားကဲအောင်ကိုယ့်ကိုလုပ်ရမယ်။ကိုယ့်ကိုချင်းရဟုတ်လားမှန
်ပါဗျာ
။ညဆော့ဘုရားကလမ်းမဲ့ခင်းပြတယ်လှုပ်ထားကိုယ့်ကိုလုပ်ရမယ်။မှန်ပါဗျာ။အဲ့ဒီအိဗေကိုပြောတာငါတန်တရားကဲအောင်ငါအနေနဲ့မင်းကိုမမဆာနိုင်ဘူးတဲ့။တန်တရားကဲအောင်မမနိုင်ဘူး။ဒါတိတ်အိဗေရှိတယ်။ဘုန်းကြီးတို့တွေကဘာပဲဖြစ်ဖြစ်ကိုလုံးအောင်ပါပဲ
မှန်ပါဗျာ
မြတ်စွာဘုရားကလမ်းပြတဲ့ပုဂ္ဂိုလ်ပဲဖြစ်တယ်တခြားသုတ်တန်တွေမှာလည်းဘုရားအတိလင်းဟောတာတုံမီကိစ္စံအတပံမင်းတို့ဝေကြိုးစားရမှာတဲ့အခန္တာတော့တထာဂတဘုရားဆိုတာဟောရဟောပြတာတဲ့
မှန်ပါဗျာ
အေးဒီလမ်းကသွားလို့လမ်းမှန်ကိုတော့ပြပေးတယ်သို့တော့မသွားဘူးအဲ့နေမယ်သို့မဟုတ်နောက်ချောင်းပြောင်းလဲသွားမယ်ဆိုတော့အမရောက်ဘူးအဲ့ဒီပုဂ္ဂိုလ်က
မှန်ပါဗျာ
ပုံနိုင်ကြီးတယောက်ကတခါမေးကုန်မေးတယ်
ရှင်ဗျာတဲ့နိဗ္ဗာန်ဆိုတာလည်းရှိရှင်ဗျာဟောထားတဲ့ပန်းတိုင်နိဗ္ဗာန်ဆိုတာလည်းရှိနိဗ္ဗာန်ရောက်ချောင်းလမ်းဆိုတာလည်းဘက်ကရှင်ပါလန်းရှင်ဗျာပြထားတယ်အဲ့တော့နိဗ္ဗာန်လည်းရှိတယ်နိဗ္ဗာန်ရောက်ချောင်းတရားလည်းရှိတယ်နိဗ္ဗာန်ကိုလမ်းညွှန်ပေးမဲ့ရှင်ဗျာလည်းရှိတယ်ဆိုတော့အကုန်လုံးနိဗ္ဗာန်ရောက်ကြလားတဲ့ဆိုတော့ဟာဘယ်ရောက်မလဲပေါ့ငါဥပ္ပါဒ်တစ်ခုပြောရမယ်တဲ့မင်းအရသရုပ်ပြီမှာမွေးပြီးရသရုပ်ပြီကြီးတာဆိုတော့ရသရုပ်ပြီသွားတဲ့လမ်းမင်းကောင်းကောင်းသိတယ်ပေါ့တယောက်ယောက်ကလာပေးလိမ့်မယ်ရသရုပ်ပြီသွားတဲ့လမ်းကိုပြပါလို့ဆိုရင်ရသရုပ်ပြီကြီးလည်းရှိတယ်သွားတဲ့လမ်းကြီးလည်းရှိတယ်ညွန်ပြတဲ့လူမင်းကိုယ်တိုင်လည်းရှိသို့တော့အဲ့ဒီလမ်းကြောင်းကိုမလျှောက်ခဲနဲ့နောက်ကျောင်းပြန်လာလို့ရှိရင်မရောက်ရင်ဘသူအပြစ်နဲ့မင်းအပြစ်လားတဲ့ဆိုတော့ဘယ်ဟုတ်မလဲဖေရတဲ့တပည့်တော်ကညွန့်ယုံညွန့်တာပဲတပည့်တော်အပြစ်မဟုတ်ဘူးလေအေးအဲ့ဒါလို့ပေါ့တဲ့နိဗ္ဗာန်လမ်းကြောင်းကိုငါဟောတယ်နိဗ္ဗာန်ကိုလည်းဟောတယ်လမ်းကိုလည်းပြောလိုက်တယ်ဒါပေမဲ့အဲ့ဒီလူကမကျင့်ဘူးဆိုပေရောက်မယ်တဲ့
ဟုတ်ပါပါဘု
ရားဒါမြတ်စွာဘုရားကတကယ့်ကိုလက်တွေ့ကြတယ်လက်တွေ့သမား
နော်ဟုတ်ပါပါဘုရား
so practical practical ကြတယ်လို့ခေါ်တာဒါလောကသဘာဝကိုအမှန်တမ်းထင်ထင်ရှားရှားခေါ်ပြပါဘုရ
ား
ဣဒေကြောင့်လို့မြတ်စွာဘုရားကတဏှာရှိနေတဲ့ပုဂ္ဂိုလ်တယောက်ကိုတဲ့ငါကဘာမှလုပ်မနိုင်ဘူးတဲ့ဒါပြပါဘုရား
ပါဘုရား
အဲ့ဒါဘာလို့ဆိုမမဆားနိုင်ဘူးလို့လောကမှာမဆားတဲ့ဘုရားတွေအများကြီးရှိတယ်လေ
ပါဘုရား
ငါဘုရားကိုယ်တော်မြတ်ကမင်းကိုခွင့်လွှတ်တယ်နော်အပြစ်အလုံးကခွင့်လွှတ်စေဆိုအပြစ်တွေအလုံးကလွတ်သွားတယ်ထုတ်ထားတဲ့အလုံးတွေအဲ့ဒါလိုပြက်မဲ့ဆိုရင်တော့တိတ်ကိုွယ်တိုက်တဲ့ဘုရားပဲအဲ့ဒီဘုရား
ဟုတ်ပါပါဘုရား
နော်ကိုလုံးချင်တာလုတ်ပြီးတဲ့အခါကျတော့အဖဘုရားခွင့်ပြုတော်မူပါအပြစ်ခတ်သိမ်းကိုခံတော်မူပါလို့ဆိုရင်ပြီးတာပဲ
ဟုတ်ပါပါဘုရ
ားအဲ့ဒါမျိုးကရနိုင်ပါ့မလား
မရပါဘူးဘုရား
လောကလက်တွေ့အချင်းကိုမရနိုင်ရင်ပဲလို့ရတယ်လို့ထင်နေတဲ့သူကကဘာမှလူကြီးတော်များ
ဟုတ်ပါပါဘုရား
အတော့ကိုများတဲ့လူဦးကြီးအဲ့တော့လူတွေဟာအသိဉာဏ်ထက်သလားအသိဉာဏ်တုံးသလားလို့လက်တွေ့မဟုတ်တာတွေကိုလက်ခံနိုင်တယ်ဆိုတဲ့ကစဉ်းစားညာအလွန်အပြော့နေသေးတယ်လို့ပြောမှာပဲ
မှန်ပါဗျာ
လက်တွေ့ကြကြတာကိုလက်ခံနေတဲ့ပုဂ္ဂိုလ်ကလောကမှာအများကြီးပဲမှန်ပါဗျာအေးကြည့်ရသော်ဗျာဟောတယ်ဒါကြောင့်တချို့ကပြောကောင်းပြောလိုက်တယ်ဘာမှလုံးမပေးနိုင်တဲ့ဘုရားကိုးကွယ်နေလို့ပါအကျိုးရှိမှာတော့ဆိုရင်ဘာမှလုံးမပေးနိုင်တဲ့ဖရာဒါဟုတ်တယ်ဘာမှအကုန်လုံးလုံးပေးနိုင်တဲ့ဖရာရောတကယ်ရှိသလားလို့ဆိုတော့ဘယ်လိုလုပ်ပြော
ရှိတယ်ပါဘုရား
လောကလူတွေဟာအကုန်လုံးလုံးပေးနိုင်တာတွေရှိနေရဆိုရင်ဘာမှလုံးเสียတာမလိုဘူးလေအလုံးဟာတူတူပဲဖြစ်တော့မှာပေါ့အခုအဲ့လိုမှတူးမလာဘူးဆိုရင်ယုံကြည်ချက်အနေနဲ့သာရှိကောင်းရှိမယ်အတွေ့အကြုံရှိမယ်အလုံးကိုမဆာနိုင်တဲ့ဖရာဆိုတာအတွေ့ထဲမှာသာရှိတာအဲ့တော့တချို့ကလည်းအဲ့လိုတွေးတယ်လုတ်ပေးနိုင်တယ်ဖရားပဲကိုယ်ွယ်ခြင်းနဲ့ဆိုတော့တာမန်ကိစ္စတွေတော့လုတ်ပေးနိုင်တာရှိကောင်းရှိနိုင်မယ်ပေါ့တန်တရားဟုတ်ကလွတ်ဖို့ဆိုတာလုတ်ပေးနိုင်ပါမလားမလုတ်ပေးနိုင်ပါဘူး။ဦးချင်းနာချင်းသိချင်းဆိုတာတွေကလွတ်ဖို့ဆိုတာဘယ်လုံးမလုတ်ပေးနိုင်ဘူးကိုယ့်ဘက်ကိုလုံးဝပဲကိစ္စတွေတဲ့ဒါကြောင့်မို့လို့မြတ်စွာဘုရားကဒီပါသူကိုတိတိလင်းလင်းပြောလိုက်တယ်နာဟံတဟိတာမိငါမတတ်နိုင်ဘူးတဲ့ပမောစနာယအဲ့ဒီတန်တရားတွေကလွတ်အောင်ဘုသူကိုယ်တော်ဆိုရင်ကထံကထိန်ဒေါဒကကိစီလောကိဒေါဒကရေဘယ်လောကမှာပဲဖြစ်ဖြစ်လောကအလုံးမှာတန်တရားရှိနေတဲ့ပုဂ္ဂိုလ်တရားကိုတန်တရားကလွတ်အောင်ကလုံးမေးနိုင်ဘူးတဲ့ကိုယ့်ဘက်ကိုလုံးဝလိုက်မယ်တဲ့ကိုယ့်ဘက်ကိုကျင့်ရလိမ့်မယ်ဒါဟုတ်တယ်မြတ်စွာဘုရားကဓမ္မပဒမှာအတွေးခေါ်လေးတွေနဲ့ဟောထားတာရှိတယ်။အတ္တနာဟိကတံပပံအတ္တနာတံကိလေသတိကိုမဟုတ်တာလို့ရင်ကိုပဲပတ်မှာပဲနော်အတ္တနာအကတံပပံအတ္တနာဝဝိတုစတိကိုကောင်းတာလို့ရင်ကိုပဲဆင်ကျင်မှာပဲတုတ်တိအတုတ်တိပစ္ဆတံကုသိုလ်အကုသိုလ်ဆိုတာအတိအပြီးလုပ်တဲ့ပုဂ္ဂိုလ်နဲ့သာဆိုင်တယ်တဲ့နေညောအညာဝိတော်တွေဘယ်သူမှဘယ်သူကိုတတ်နိုင်တာမဟုတ်ဘူးတဲ့
ဒါတကယ်သဘာဝအစ်စ်ပဲလေဖြစ်ပြီးလောကမှာအမေဖေတွေကသာသမီသိဖြစ်တာပညာတတ်အောင်လုပ်ပေးနိုင်ရလား ကျောင်းတော်ထားပေးနိုင်တာဗောသူမကြိုးစားရင်တတ်ပါမလားမတတ်ပါဘ
ူး
ကျောင်းကောင်းအောင်ထားပေးနိုင်တာတော့လုပ်နိုင်တယ်ဒီ
သ
က်ဆန်နေကုန်ချပြီးတော့ကျောင်းကောင်းအောင်ထားပေးနိုင်တယ်သူကမကြိုးစားဘူးကျောင်းလစ်နေတယ်ဝိစေဝါတွေတောင်းနေတယ်ဆိုတော့ဒီလိုကပညာတတ်ဖြစ်ပါမလားမဖြစ်ပါဘ
ူး
အဲ့တော့အမေကလုပ်ပေးနိုင်အမေလုပ်ပေးနိုင်တာ condition ပဲ
အ
ချိန်နေဖန်တီးပေးရုံပဲပေးနိုင်တယ်လုပ်မပေးနိုင်ဘူးမှန
်ပါဘူ
းပညာရအောင်လုပ်မပေးနိုင်ဘူးဒါတဘာဝပဲလက်တွေ့ပဲအဲ့တော့မြတ်စွာဘုရားမရှိတာအဲ့ဒါမျိုးပြောတာလုံးဝပြေးနိုင်ဘူးတဲ့အဲ့တော့တဏှာဝကြီးကနေလွတ်ပြီးတော့သွားဖို့အတွက်နိဗ္ဗာန်ဆိုတဲ့မြင့်မြတ်တဲ့တရားဓမ္မကိုမင်းကိုယ်တိုင်သိအောင်ကြိုးစားလိမ့်မယ်အဲ့ဒီလိုကြိုးစားမှတဏှာဝကနေလွတ်ပြီးတော့အခက်အခဲတွေကိုကြုံလွားနိုင်လိမ့်မယ်အဲ့လိုဆိုရင်အခက်အခဲတွေကိုကြုံလွားနိုင်မှာမဟုတ်ဘူးလို့မြတ်စွာဘုရားဆိုပြောကိုကကိုလုံးလို့ပြောတာသူကတောင်းဆိုလိုက်တာကသူ့ကိုကဲတယ်မှာဆွဲပုံစံမျိုးပြောတာ။ဒါကြောင့်မို့မြတ်စွာဘုရားတည်းလို့ပြော။အဲ့ဒီတော့သူကဗာထလျှောက်တုံးတယ်။အနုတာတဗျမေကရုဏာယမာနော။အရှင်ဘုရားကရုဏာတရားထားပြီးတော့တပည့်တော်ကိုဆုံးမတုံတယ်မှာတဲ့။ဘာလို့တင့်နေဆိုတာကိုအရှင်ဘုရားကြီးတော်ဆုံးမတုံတယ်ပြီပါတဲ့။ဝိဝေကဓမ္မံယမံဝိစဉ္ညာ။တာသိဟောကလူငိမ့်ချမ်းဖြစ်တဲ့နိဗ္ဗာန်ဆိုတဲ့နော်။ဒါကတွေနဲ့တွတ်သွားတယ်ဒေါလာတွေလွတ်သွားတယ်ဆင်းရဲဒုက္ခတွေအားလုံးကလွတ်ငြိမ်းသွားတယ်နိဗ္ဗာန်ဆိုတဲ့တရားသိဖို့အတွက်နော်တပည့်တော်ကိုရှင်းပြခေါ်ကြပေးပါတဲ့ယထာဟံအာကာသောဝအပြပိစ္ဆမနောဣတိဝတန်တော်အတိတော်စရိယံဒီဘဝမှာပဲတပည့်တော်ဟာကောင်းငင်ကြီးမှာဘာနဲ့မှညှိတွေ့မှုမရှိတယ်လို့ကောင်းကင်ကြီးကဘာနဲ့မှညှိတွေ့မှုမရှိတယ်လို့ပဲတတိတော်ဟာရုပ်တရားတွေနံတရားတွေအပေါ်မှာတွေ့တံမှုဆိုတာလေဒါတွေအပေါ်မှာလုံးဝတတိတော်တွေ့တံမှုမရှိပဲနဲ့မရှိအောင်လွတ်မြောက်အောင်တတိတော်ကိုယ်တိုင်ကြိုးစားအထောက်ပံ့မယ်ဟောဒါလမ်းမှန်ပေါ်ရောက်လာတာပဲမှန်ပါပ
ါဘုရား
သူကိုယ်တိုင်လုပ်ပါမယ်ဆိုတော့ရသော်အဘုရားဆက်ပြီးတော့ပြောတယ်ကိတ္တိယိတ်သာမိတေတံတိန်ဒိဋ္ဌိတံမေအနိတိဟံအနိတိဟံယံဝိရိတဝတ္တောသရံတရိတောကိဝိတ္တိကံဒါကတော့တမောဟကိုငိမ့်စီတတ်တဲ့တရားငိမ့်စီကြောင်းဖြစ်တဲ့တရားကိုငါပြောမယ်တဲ့အဲ့ဒီတရားဟာတကယ်ကိုအသိဉာဏ်နဲ့ရှုရှုကြည့်ရမယ်အသိဉာဏ်နဲ့ပဲမြင်ရမယ်တရားဖြစ်တယ်အဲ့ဒီတရားဟာအနိတိဟတဆင်ကြားလို့ပြောတဲ့တရားမဟုတ်ဘူးအစင်လာရဟောတဲ့တရားမဟုတ်ဘူးဟိုမက်ဆန်ဂျာလို့ခေါ်တဲ့တမန်တော်ကနေတဆင်ပြောတဲ့တရားမျိုးမဟုတ်ဘူ
း
ဟုတ်ပါဘူးနော်ဒါဆိုဗျာဟောတဲ့တရားတွေဟာတခြားဘာသာတွေပါဆိုရင်ဒါတမန်တော်ကပြောသွားတာတို့တမန်တော်ကရေးသွားတာတို့တိခေါက်ပေါ်မှာရေးသွားတာတို့တရေပေါ်မှာရေးသွားတာဘယ်သူရေးသွားမှမသိပဲနဲ့နှွားကြောင်းကရေးရင်လည်းရေးမှာပေါ့နော်ဟ
ုတ်ပါဘူးဗျာ
အဲ့ဒါလိုဟာမျိုးမဟုတ်ဘူးတဲ့အဲနားရကကြားလိုက်တယ်ဘုရားသခင်ကဒီလိုပြောသွားတယ်ဆိုပြီးတော့တဆင်ပြောတာအတူတိတာမဟုတ်ဘုရားသခင်ကဟောတယ်လို့ပြောတယ်လို့ဆိုတာတဆင်ပြန်ပြောပြတာလေအဲ့ဒါမျိုးမဟုတ်ဘူးတဲ့မြတ်စွာဘုရားငါဟောတဲ့တရားအဲ့ဒါမျိုးမဟုတ်ဘူးဘယ်ကျမ်းစာထဲမှာပါတယ်ဆိုတာဟောတာလည်းမဟုတ်ဘူးတဲ့အတ္တပိစ္ဆကကိုယ်တိုင်သိပြီးတော့ဟောတဲ့တရားတဲ့အဲ့ဒီတရားကိုသိအောင်လုပ်ပြီးတော့ကိုယ်တဏမှာတတိကိုထူထောင်ပြီးတော့ကျင့်ကြံကြိုးကုန်အားထုတ်မယ်ဆိုလို့ရှိရင်လောကကြီးအပေါ်မှာတွေ့တာမှုတွေအားလုံးကိုမင်းလုံမြောက်တယ်မှာလေးတဲ့အဲ့ဒီလိုတွေ့တာမှုတွေကိုလုံမြောက်ပြီဆိုရင်မင်းရဲ့စိတ်နှလုံးဟာအေးချမ်းသွားပြီကဲဒါဖြင့်ဘုန်းကြီးတို့တွေမအေးချမ်းဘူးဆိုတာဘာကြောင့်လဲဆိုတွေ့တာမှုတွေမလွတ်နိုင်လို့ပေါ့မှန်ပါပါဘုရ
ား
ဟုတ်တယ်လားမဟုတ်ဘူးလားကိုယ့်အကိုစဉ်းစားကြည့်မှန်ပါပါ
ဘုရား
တစ်ခုတွေ့ရင်တစ်ခုတွေ့ပူတယ်နောက်ဆုံးမှာပူစရာလေးကဘာမှမရှိပါဘူးလူမျိုးကြီးလုံမယ်အမျိုးကြီးလုံမယ်ဆိုလို့ရှိရင်ဘသူ့အတွက်ပူလို့ကိုယ့်အတွက်ပူနေတာပဲ
ဟ
ုတ်ပါပါဟုတ်လားအဲ့တော့ပူစရာရှားလို့နောက်ထပ်ပူစရာတယောက်ထပ်တိုးနောက်ထပ်ပူစရာတယောက်ထပ်တိုးတဲ့ပူစရာတွေကအများကြီးဖြစ်ဖြစ်လာဟုတ်ပါပါအေးတချို့ပြောကြတယ်နော်ဟိုအိမ်တော်ကိုယူနေမယ်လို့သူများသားသမီးကိုသွားပြီးအပူရှာပြီးတော့ငွေရတဲ့လူကရှိသေးတယ်အဲ့ဒါ အဲ့လိုဒုက္ခခန္ဓာလေပူဇော်ရှိမနေတတ်တဲ့လူမျိုးတွေလည်းရှိတာပဲ
ဟုတ်ကဲ့
အပူဇော်လေးရှာထားတာကသူကဒါလေးကခြေနှက်ဆရာလေးဖြစ်ပူဇော်လေးလူရှာထားလောကလူတွေကပူနေကြတာပဲလေအမေကသားသမီးအတွက်ပူတယ်အဖေကသားသမီးအတွက်ပူတယ်နော်ချမ်းဖန်ပြီးတော့ပူနေကြတာပဲတော်တော်မှုရှိရင်ပူမှုဆိုတာလာမှာပဲသိကြတယ်အဲ့ဒါကြောင့်မို့လို့စိတ်နှလုံးငြိမ်းချမ်းမှုဆိုတာအတွေ့အကြုံကိုဖြတ်လိုက်တယ်တွေ့တာမှုကိုဖြတ်နိုင်မှလောကမှာတွေ့တာမှုတွေလုံးဝကင်းပြီဆိုတော့မှစိတ်နှလုံးငြိမ်းချမ်းမှုဆိုတာကိုမင်းတွေ့လိုက်မယ်ဆိုတော့သူကဘာလျှောက်တော့ဆိုတော့တင်းစာဟံအဘိနန္ဒမိရှင်ဇာပြောတာတပည့်တော်သိနှစ်သက်တယ်မဟေတိတန်တိမုတ်တမတကယ့်ကိုစိတ်နှလုံးငြိမ်းတဲ့နေရာမှာတော့အကောင်းဆုံးငြိမ်းချမ်းခြင်းပါပဲအပူတွေငြိမ်းသွားတယ်ဆိုတော့အငြိမ်းမှုကတကယ်ကောင်းတာယံဝိရိတဝတ္တောစရံတရေလောကေဝိတ္တတိကအဲ့ဒီငြိမ်းချမ်းမှုရအတွက်မှန်မှန်ကန်ကန်သိရှိနားလည်ပြီးတော့တတိတရားကြီးစွာနဲ့ချင့်ကြံကြုတ်ကိုအားထုတ်မယ်ဆိုရင်လောကမှာရှိတဲ့အတွေ့အတာတွေအားလုံးကိုကျော်လွှမ်းနိုင်မှာဆိုတာတပည့်တော်လုံးလက်ခံပါနဲ့ယုံကြည်ပါတယ်လို့ဒီလိုလျှောက်ပြီးတော့နောက်ဆုံးဒီပါလျှောက်လိုက်တော့ဆိုရသော်ဘုရားကသူ့ကိုနောက်ဆုံးအနေနဲ့ဖာဟောလိုက်တယ်ဆိုရင်ဝိပဿနာခြင်းစဉ်တစ်ခုကိုဟောတယ်ရှိပိုင်းမှာပုံနကကိုမိတ္တကူတို့ကိုခေါ်ခဲ့တဲ့တရားပဲပြန်ခေါ်တာပဲယံကိဉ္စိတံပဇာနာတိဥဒ္ဒံအတော်တိရိယစာပိမစ္စိဧတံဝိရိတဝသင်္ဂောတိလောကေဘဝဘဝယမာကာတိတဏံဆိုလိုတာကယံကိဉ္စိတံပဇာနာတိဆိုတာသိစရာအာယုန်တွေယုတ်တရားနဲ့တရားတွေဒါတွေအားလုံးကိုပိုင်ပိုင်နဲ့နဲ့သိဖို့လိုတယ်သိဖို့လိုတယ်ဆိုတာဘယ်လိုဟာကိုသိဖို့လိုတာအချက်ဘယ်နှချက်သိဖို့လိုတာလိုတယ်လဲလို့ဆိုရင်ယုတ်တရားနဲ့ပတ်သက်လာလို့ရှိရင်တဘာဝလက္ခဏာရှုထောင်းကနေပြီးဩဒါယုတ်တရားပဲလို့သိရဆိုပါလို့ပြောတာမာတာတွေ့လို့ရှိရင်ဒါပထဝီပဲလို့ဟောတာပူရာအေးရာကိုတွေ့လို့ရှိရင်ဒါတေဇောပဲဖွစီတာယူစီတာတွေ့လို့ရှိရင်ဒါအာဘောပဲတခြားပြည့်ညတ်တွေလည်းမဟုတ်ပဲနဲ့လှုပ်ရှားတာတွန်းကန်တာကိုတွေ့လို့ရှိရင်ဒါဝါယောပဲလို့ပထဝီယဘောတေဇောဝါယောဆိုရယုတ်တရားကိုအဲ့ဒီပုံစံနဲ့တွေ့တာပဲသဘာဝလက္ခဏာကိုချိန်ပြီးတော့တွေ့တာအဲ့လိုတွေ့တဲ့အခါမှာနောက်ဘာတွေ့လဲဆိုရင်ဘာကြောင့်ဖြစ်တာလဲဆိုတာအကြောင်းကိုလည်းတွေ့တယ်ဘာကြောင့်ချုပ်သွားတယ်ဆိုတာလည်းပဲအကြောင်းတရားကိုလည်းတွေ့တယ်ဟောချုပ်ကြောင်းတရားကိုလည်းတွေ့တယ်ဖြစ်ကြောင်းတရားကိုလည်းတွေ့တယ်သို့မဟုတ်ဖြစ်ချင်းကိုလည်းတွေ့တယ်ချုပ်ငိမ့်သွားခြင်းကိုလည်းတွေ့တယ်ဆိုရင်တရားဓမ္မနဲ့ပတ်သက်ပြီးတော့ဒီ၃မျိုးတွေ့ပြီဆိုလို့ရှိရင်ဒါပြည့်စုံတဲ့အတွေ့အကြုံလို့ခေါ်တယ်ဟုတ
်
ပါဘူးပထဝီမှမတွေ့ပဲနဲ့ပထဝီဘာကြောင့်ဖြစ်တယ်ဆိုတာတွေ့နိုင်ဖို့ဆရာအကြောင်းရှိဖို့လေဟု
တ
်ပါဘူးတဘာဝတရားကိုအရင်ကြည့်ရတယ်ကြည့်ပြီးတဲ့အခါမှာအကြောင်းတရားကိုနားလည်လာတယ်ဟုတ်အဲ့လိုသဘာဝတရားကိုသိရှိလာပြီတွေ့ရှိလာပြီအဲ့ဒါလို့တွေ့ရှိလာပြီလို့ဆိုတာကိုဒီနေရာမှာယံကိဉ္စိတံပဇာနာတိကုသနာမှာဖြစ်လာတဲ့သဘာဝတရားတွေကိုသိလာယုံနဲ့ဆိုင်တာယုံကိုသိလာတဲ့ဝေဒနာဖြစ်တဲ့အချိန်ကဝေဒနာကိုသိလာတဲ့သင်ညာဖြစ်တဲ့အချိန်သင်ညာကိုသိလာတဲ့သင်္ခါရတွေသိလာတဲ့ဝိညာဏတွေသိလာတဲ့အဲ့ဒါလို့သိလာတာဒါမှန်ကန်တဲ့အသိပဲအဲ့ဒီအသိဟာဥဒ္ဒံအတော်တိရိယစာပြီမစ္စိအတိတ်ကဟာကိုလည်းသိတယ်နော်ဥဒ္ဒါဆိုတာအနာဂတ်နာမည်ဟာကိုလည်းသိတယ်အတော်ဆိုတာအတိတ်ကိုလည်းသိနိုင်တယ်တိရိယစာပြီမစ္စိဆိုတာပစ္စုပန်ကိုလည်းသိသဘာဝတရားတွေဆိုတာယုံနဲ့နံကိုမှန်မှန်ကန်ကန်သိလာတယ်ကဲယုံနဲ့နံကိုသိတယ်ဆိုတာသင်ထားတဲ့ပုဂ္ဂိုလ်ကမှအများကြီးသိနိုင်တယ်ကဲသင်မထားပါဘူးတဲ့အနည်းဆုံးထွက်လေဝင်လေလေးနဲ့စဉ်းစားကြည့်ယံကိဉ္စိတံပဇာနာတိဆိုတဲ့နေရာထွက်လေဝင်လေလေးအာယုန်လေးကပ်ပြီးတော့အတက်ကလေးကိုရှူကြည့်လိုက်တယ်ရှိုက်ပြီးတော့ထုတ်လိုက်တယ်ဆိုတဲ့အချိန်လေးမှာပရမဇုံဘာကိုတတိထားမိလိုက်လဲဆိုရင်လေလေးကိုတတိထားမိလိုက်အ အဲ့ဒီလေးလေးကသဘာဝတရားတစ်ခုပဲလှုပ်ရှားတယ်ရွေ့ရှားတယ်ဆိုတဲ့သဘောကိုတွေ့ရအဲ့ဒီလေးလေးထိသွားတဲ့နာသီးပြားလေးကသဘာဝတရားတစ်ခုပဲလာတိုးသွားတဲ့နေရာလေးကိုကြည့်လိုက်မယ်နောက်အဲ့ဒီလေးလေးနဲ့နာသီးပြားလေးဆုံလိုက်တဲ့အချိန်မှာထိမှန်းသိလိုက်တဲ့အသည့်လေးကပေါ်လာတယ်ဟောကြည့်လိုက်မယ်ဆိုရင်၃မျိုးဖြစ်သွားတယ်နော်အဲ့ဒီ၃မျိုးတိတာဒါသဘာဝတရားနဲ့ပတ်သက်ပြီးတော့တိတယ်လို့ဒီလိုဆုံးလို့တာပေါ့နော်အဲ့တော့သဘာဝတရားနဲ့ပတ်သက်ပြီးတော့အခုလို့တိလိုက်အဲ့ဒီမှာလေးလေးရဲ့သဘောကလှုပ်ရှားတဲ့သဘောလေးပဲအဲ့ဒီလှုပ်ရှားတာဟာစာလုံးပြောရင်ဝါရောဖွတ်တပ်ပါလေးပေါ့ဖွတ်တပ်ပါယုံလေးအဲ့ဒီဖွတ်တပ်ပါယုံလေးကအသိစိတ်လေးဖြစ်ပေါ်လာမဲ့နာသီးပြားလို့ဆိုရဲကာယပတ္တာလာပြီးတော့ထိလေးကလည်းပဲသိတဲ့သဘောမဟုတ်ဘူးနာသီးပြားကလည်းသိနိုင်တယ်ဆိုတာမရှိဘူးသိတာကအာဝိညာဉ်စိတ်ကလေးကတိလာစိတ်ကလေးကတိလာလို့အဲ့ဒါလို့မြင်လိုက်လို့ရှင်ဒါယုံနေတာကိုမြင်တယ်လို့ပြောတာပဲအဲ့ဒါလို့မြင်မို့လို့လေအဲ့ဒါလို့သဘာဝလေးတွေကိုမြင်ပြီးတဲ့အခါကျတော့ဒီလေးလေးကလည်းရှူလိုက်တဲ့လေးလေးဟာပြန်ထုတ်တဲ့အချိန်ကျတော့သူမဟုတ်တော့ရှူတဲ့အခါလေးမှာပဲသူပြည့်စည်သွားတယ်နောက်တဲ့စိုက်ထုတ်လိုက်တဲ့အချိန်ကဖြစ်ပေါ်လာတဲ့လေလေးရဲ့အဲ့ဒီလေလေးတိုက်တဲ့နေရာရဲ့ထိမှန်းသိလိုက်တာလေးရဲ့နောက်တစ်ခုဟောတခုနဲ့တခုကအချိန်တိုလေးအတွင်းမှာပေါ်လာပြီးတဲ့နောက်ပျောက်သွားတယ်ဆိုတာလေးကိုသိမြင်လာပြီဆိုလို့ရှိရင်ဖြစ်လာတာကိုလည်းသိတယ်ပြတ်သွားတာကိုလည်းသိတယ်ဘာကြောင့်ထိသိတဲ့စိတ်ကလေးပေါ်ရတယ်လဲဆိုတာကိုလည်းသိတယ်ဒီထိသိတဲ့စိတ်ကလေးဘာကြောင့်ပျက်စီးသွားတယ်ဆိုတာကိုလည်းသိလိုက်တယ်အဲ့ဒါလို့သိတာကိုပြောတာအတိတ်အနာကပစ္စုပန်နဲ့ပတ်သက်ပြီးယုံနာတရားသင်္ခါရတွေကိုအကုန်လုံးသိလိုက်ပြီလို့ဆိုလိုက်တာလည်းတပြိုင်နက်ဧတံဝိရိတဝသင်္ဂောတိလောကေဘဝဘဝယမာကာတိတဏံအဲ့လိုသိလိုက်တာနဲ့အာယုံပေါ်မှာကန့်ညှိစေတတ်တဲ့ကန့်ညှိတတ်တဲ့တဏှာဆိုတာတို့အမြင်မားတဲ့မာနဆိုတာတွေလောကမှာဖြစ်တတ်တာတွေကိုပိုင်ပိုင်နဲ့နဲ့သိသွားပြီးတဲ့အခါမှာဘေဘဝဘူမတွေ့တာလားဆိုတာမရှိတော့ဘူးသဘာဝတရားတွေကိုမှန်မှန်ကန်ကန်သိလိုက်တာနဲ့တကြိုင်နဲ့ပဒမှုဆိုတာမလာတော့ဘူးလို့ဒီလိုပြောတာเนาะမလာပါဘူးအဲ့ဒီပဒမှုတွေလုံးဝကုန်ဆုံးသွားပြီပဒမှုတွေကိုလုံးရောက်နိုင်ပြီဆိုတာနိဗ္ဗာန်ဆိုတာအဲ့ဒါပဲပေါ့ဒါကြောင့်မလို့မြတ်စွာဘုရားကနိဗ္ဗာန်ဆိုတဲ့စကားလုံးကနိဝါဏတွေ့တာမှုဘဝတစ်ခုနဲ့တစ်ခုကိုတွေ့ပြီးထားတဲ့တဏှာရဲ့ထမ်းမြောက်တဲ့နေရာလို့တဏှာအလမ်းမမီတဲ့နေရာလို့ဒီလိုသုံးတာတနစ်ခရတဏှာကုံဆုံးသွားတဲ့နေရာလို့တဏှာသင်ခရတဏှာကုံတဲ့နေရာလို့ဒီလိုဟောတာတွေ့တာမှုဟာနိဗ္ဗာန်ကိုအာရုံပြုလိုက်နိုင်လာတဲ့တိုင်နဲ့တွေ့တာမှုဟာလုံးဝပျောက်သွားအဲ့ဒီပြောက်သွားတဲ့တွေ့တာမှုမရှိဘူးလို့ဆိုလိုက်တာနဲ့ခိတာတွေလည်းကုံသွားတယ်ကံတရားတွေကလည်းအကျိုးပေးနိုင်ရင်မရှိတော့ဘူးအဲ့ဒီအချိန်မှာစိတ်နှလုံးကိုပူလောင်စေတတ်တဲ့ဒေါဝရီဒေါလာရီမောဟရီဇာနကိရိတာတွေဆိုတာဘာမှမလာတော့ဘူးလို့အဲ့ဒီမလာတဲ့အချိန်မှာဘ အလားတော့ဦးနောက်ထပ်လည်းဘယ်တော့မှမဖြစ်ဘူးဆိုတဲ့ပုံကိုရစိတ်လေးအမှန်တမ်းငြိမ်းရတဲ့စိတ်ကလေးကိုဖြစ်သွားတယ်။မှန
်ပါဗျ
ာ။ဘာကိုမှသောတာဖြစ်တာမရှိတော့ဘူး။ပစ္စည်းအတွက်လည်းသောတာမဖြစ်ဘူး၊လူအတွက်လည်းသောတာမဖြစ်ဘူး။ကိုယ်ကိုယ်ကိုယ်အတွက်လည်းသောတာမဖြစ်ဘူး။ဒါကြောင့်မို့ယဟန္တာပုံကိုရတာတို့ကိုတို့ဆင်ញင်စဉ်းစားလိုက်တဲ့အခါဘယ်နည်းဘယ်ရည်သိမယ်ဆိုတာသိလိုက်တဲ့အချိန်မှာသူတို့မှာနာဝိနန္ဒာမိဇီဝိတံနာဝိကေခာမိပရဏသူတို့မှာနေကျင်တာလည်းမရှိဘူးသေကျင်တာလည်းမရှိဘူးသဘာဝတရားကိုသဘာဝလိုပဲမြင်တယ်တော့မကင်းသေးတဲ့ပုဂ္ဂိုလ်ကတော့အေးအသက်ရှိရှိနေကျင်သေးတယ်ဆိုတာလားစိတ်ညစ်တဲ့လူကြတော့သေကျင်ပြီဆိုတာလားနော်မှန
်ပါပါ
ဘုရားညာနာကြတော့အဲ့ဒီလိုနေကျင်နေဆိုတာလည်းမရှိဘူးဘာလို့လဲလောဘမရှိတော့ပြင်းနေဆိုတာလည်းမရှိဘူးဆိုစိတ်မှမငြိမ့်တော့ဘူ
း
မှန်ပါဗျာစိတ်လေးကတည်ငြိမ်သွားပြီသူ့တဘာဝအတိုင်းဆိုတာကိုသဘောပေါက်သွားတယ်တဲ့အဲ့ဒီလိုဒေါတကကိုရသော်ဘုရားကရှင်းပြလိုက်တဲ့အခါမှာဒေါတကကသူ့ရဲ့တပည့်ပိဋကတထောင်နဲ့အတူတူကသူလည်းတရားဓုတရားမြတ်ရပြီးတော့ယသေအတွင်ပြောက်ပြီးတော့ယဟန်အတွင်တို့ရောက်ရှိသွားပါတယ်ဒီပုဂ္ဂိုလ်က၅ယောက်မြောက်ပုဂ္ဂိုလ်ဖြစ်ပါတယ်ဒါကြောင့်မို့တရားချက်ခင်သရောစေပြိဿတောင်းလို့ဒီဒေါဒကအာဟောကြားတဲ့တရားဓမ္မများကို나ယူမှတ်သားပြီးတော့တို့တွေလည်းကိလေသာအာသဝတွေကုန်သွားလို့ရှင်တော့တကယ်ငြိမ့်တဲ့အငြိမ့်တတ်ကိုတို့တွေတွေ့ရှိခံစားကြရမှာပဲလို့အဲ့ဒီလိုယုံကြည်ပြီးတော့လိုက်နာစင့်သုံးနိုင်ကြပါစေကုန်တည်း